Welcome to the Voice of America in Burmese.
ဒီနေ့ကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်ဇွန်လ18ရက်တောက်ကြနေ့မနေ့ပဲအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ဒီကနေ့မနေ့ခင်းအစည်းအဝေးကိုတောင်းယူတင်ဆက်မှာပါ။ဒီကနေ့မနေ့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့အပန်းစီခံနာရတဲ့ American သတင်းတောက် Danny Fenster ကိုတွေ့ခွင့်ရဖို့ American တန်ယုံကကြိုးစားပေမဲ့စစ်ကောင်စီကငင်းပယ်လိုက်တဲ့သတင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာနိုင်ငံတကာသတင်းတွေကိုပါတင်ဆက်သွားဖို့ရှိပါတယ်။ကချင်ပြည်နယ်မှာမြေမြုပ်မိုင်းပေါက်ကွဲမှုကြောင့်ပြည်သူတွေဘယ်လိုရင်ဆိုင်နေရပါသလဲ
။ဟိုတင်ကကျွန်တော်တို့တင်ချေးရဲ့အမျိုးသမီးကတောင်းရသွားတယ်တဲ့။အတော့ကတော့ဘာမှမချေပန်းတဲ့ဒီအပြန်ကျမှမိုင်းပနင်းကြီးကပေါ့။ညာဘက်ခြေတော့ချီသွားတယ်ပြီးတော့
ကချင်ဒေသခံတို့ပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူဖမ်းဆီးခံရတဲ့မြန်မာသတင်းတောက်တချို့ပြန်လွတ်လာတဲ့အကြောင်းတခါဗီဇပြောင်းကိုဗစ်ပိုးတွေကူးစက်ခံရတဲ့မြန်မာနိုင်ငံတွင်းကနောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်ဖို့ရှိနေပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကြေညာပါလိမ့်မယ်ခင်ဗျာ
။မြန်မာစစ်တပ်ကဖမ်းဆီးထားတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor American နိုင်ငံသား Daniel Fenster ကိုကျတဲ့ပရင်းနေမှာရုံထုတ်ခဲ့ကြောင်းနဲ့အခုချိန်ထိ American ကောင်စီရုံးအရာရှိတွေကိုသူနဲ့တွေ့ခွင့်မပေးသေးဘူးလို့ American နိုင်ငံကြေးဌာနပြောခွင့်ရ Ned Price ကပြောပါတယ်။သူကိုတက်မတော်ပြိုကွဲအောင်လှုံ့ဆော်မှု9-5ကကြီးနဲ့တရားဆက်ဆိုထားတာဖြစ်ပြီးသူ့လိုအလားတူ9-5ကကြီးနဲ့တရားဆက်ဆိုခံရတဲ့နောက် American နိုင်ငံသားတဦးဖြစ်တဲ့ကမာရွတ် Media Editor ချုပ်ကိုမမောင်ထွေးခေါ်ကိုနေတန်မောင်ကတော့တနင်္လာနေ့မှာပြန်လည်းလွတ်မြောက်လာတာဖြစ်ပြီးအခုအမေရိကန်နိုင်ငံကိုပြန်ရောက်လာပြီလို့လည်းပြောပါတယ်။ရန်ကုန်အင်းစိန်အချင်းတောင်မှာအဖမ်းခံရတဲ့ Daniel Fenster ကိုကျတဲ့ပရင်းနေ့မှာအထူးတရားရုံးမှာရုံးထုတ်ခဲ့တာဖြစ်ပြီးနောက်ရုံးချင်းကတော့ဇူလိုင်လ1ရက်နေ့ဖြစ်ပါတယ်။တရားရုံးကြားနာပွဲမှာသူ့အတွက်ကြိုးဆောင်ရှေ့နေဖြစ်နေဦးတန်းစောအောင်ကဆောင်ရွက်ခဲ့တာဖြစ်ပြီး Frontier မြန်မာကိုယ်စားလှယ်တော့တက်ရောက်ခွင့်မရတဲ့အပြင်သူ့ကိုဘာကြောင့်9-5ကကြီးနဲ့အမှုဖွင့်နေဆိုတော့ကိုအခုထိမသိရသေးကြောင်း Frontier မြန်မာကထုတ်ပြန်တဲ့ဇူလ18ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်34နှစ်အရွယ် Daniel Fenster ဟာမေလ24ရက်နေ့ကမလေးရှားနိုင်ငံကိုသွားဖို့လေယာဉ်ပေါ်မှာတက်ခင်မှာပဲအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူ့ကိုချွင်းချက်မရှိအ мян ဆုံးပြန်ပြီးလွှတ်ပေးဖို့လဲ Frontier မြန်မာကတောင်းဆိုပါတယ်။ American နိုင်ငံကြီးဌာနကလည်းသူ့ကိုဖမ်းဆီးထားတာအတွက်အထူးစိုးရိမ်ကြောင်းနဲ့အ мян ဆုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားတာပါ။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လုံခြုံရေးတပ်တွေကနိုင်ငံတော်မှာအရက်သားတွေကိုဆက်လက်ဖိနှိပ်နေတာဟာကြီးမားတဲ့ဒေသရင်းရိုက်ခတ်မှုတွေကိုထပ်ပြီးဖြစ်လာစေတဲ့အတွက်နိုင်ငံတကာကနေတညီတညွတ်ထဲတုံ့ပြန်ဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတောင်းဆိုကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ကစတက်ဖန်ဒူဂျရက်ကကျတဲ့ပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General continues to strongly condemn the continued repression by the security forces against civilians across the country, which again is having a major regional ramifications and requires
a unified international response. နိုင်ငံတကာကနေတညီတညွတ်ထဲတုံ့ပြန်ဖို့လိုအပ်နေပါတယ်လို့ပြောထားတာပါဂျူနာ15ရက်နေ့မှာမကွေးတိုင်းကင်းမရွာကိုစစ်ကောင်စီတပ်တွေကမီးတင်ရှို့ခဲ့တယ်ဆိုတဲ့သတင်းတွေကြောင့်အတွင်းမှုချုပ်ကအထူးစိုးရိမ်တယ်လို့စိတ်အနှောက်အယှက်လည်းဖြစ်ရကြောင်းဒါဟာတစ်ချိန်ကရိုဟင်ဂျာတွေပြပထွက်ပြေးဖို့ဖြစ်လာစေတဲ့ရခိုင်မြောက်ပိုင်းကရွာတွေစနစ်တကျနဲ့မီးရှို့ခံရတာကိုပြန်ပြီးသတိရစေတယ်လို့လည်းပြောပါတယ်ရွာတွေမီးရှို့တာအပါအဝင်လက်တလောဖြစ်နေတဲ့အကြမ်းဖက်မှုတွေကလည်းမြန်မာနိုင်ငံတွင်လူခွင့်ရဲ့အခြေအနေတိတိတသားဆိုးဝါးလာတာကိုပြနေတယ်လို့ကုလဌာနအဖွဲ့ကလည်းပြောပါတယ်။သက်ဆိုင်ရာအဖွဲ့တွေအနေနဲ့လူခွင့်ရဲ့ဆိုင်ရာစံတတ်မှတ်ချက်တွေကိုလေးစားလိုက်နာဖို့ပြောပါတယ်။အရသားတွေကိုထိခိုက်မှုနည်းနိုင်သမျှနည်းအောင်လှုံ့ဆော်ကြဖို့နဲ့ကျူးလွန်သူတွေကိုထိုက်တဲ့နဲ့ပြစ်ဒဏ်ချခံစေဖို့လည်းတောင်းဆိုခဲ့တာပါ။တောက်ကြံနေမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးအထူးဆွေးနွေးပွဲတည်းအကျင်းပဖို့ရှိပြီးဒီဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရက်နာဘတ်နာတက်ရောက်ဆွေးနွေးမှာဖြစ်ပြီးဒ တရင်တောက်တွေရဲ့မေးမြန်းချက်တွေကိုဖြေချမ်းမှလည်းဖြစ်ပါလေ။မြန်မာစစ်တပ်လက်နက်မရအောင်ဒါစီရဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဇွန်လ18ရက်တောက်ကြံနေအစည်းအဝေးမှာတောင်းဆိုချက်မှဖြစ်တဲ့အပြင်မြန်မာစစ်တပ်အနေနဲ့2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့ဖန်ဆီးထားတဲ့ဒေါန်ဆန်းစုကြည်အပါအဝင်မြန်မာခေါင်းဆောင်တွေကိုပြန်ပြီးလှုပ်ပေးဖို့ပါတိုက်တွန်းချက်မှဖြစ်ကြောင်းတန်တမန်တွေရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။ဒီအဆိုပြုချက်မူကြမ်းကိုအဖွဲ့ဝင်193နိုင်ငံကနေစဉ်းစားဖို့အတွက်အနောက်နိုင်ငံတွေကတွန်းအားပေးနေပေမဲ့ဒီမူကြမ်းအတည်ပြုနိုင်အောင်အာဆီယံ9နိုင်ငံအပါအဝင်တခြားနိုင်ငံတွေရဲ့ထောက်ခံမှုပိုးပြီးရဖို့အတွက်လိုနေတာကြောင့်မကြသေးခင်ကပဲနောက်ဆုံးမနေ့ပိုင်းမှာရွှေဆိုင်ပြစ်ခဲ့ရတာလည်းဖြစ်ပါတယ်။ဒီအဆိုပြုချက်အတွက်အထွေထွေညီလာခံဆုံးဖြတ်ချက်မူကြမ်းချမှတ်နိုင်လောက်အောင်မဲခွန်းမလား၊တညင်တညွတ်ထဲအတည်ပြုမလားဆိုတာတော့အသေးချာမသိရသေးပါဘူး။ဒါပေမဲ့တကယ်လို့မဲခွဲမယ်ဆိုရင်တော့အတည်ပြုဖို့ရလုံလောက်တဲ့မဲရဖို့ရှိတယ်လို့တန်တမန်တွေကပြောကြားကြောင်းလည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့လတုန်းက Reuters ကတွေ့ခဲ့ရတဲ့အဆိုပြုမူကြမ်းထဲမှာမြန်မာနိုင်ငံကိုလက်နက်မယောင်းချဖို့အတွက်ပြင်းထန်တဲ့အသုံးနှုံးနဲ့တောင်းဆိုထားတာဖြစ်ပြီးအာဆီယံနိုင်ငံတွေကဒီအသုံးနှုံးကိုဖယ်ရှားပစ်ဖို့လိုလားနေတာဖြစ်ကြောင်းလည်းပြောပါတယ်။ဒီမူကြမ်းနဲ့မှကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးကမြန်မာကိုလက်နက်မရအောင်လုပ်ပေးဖို့အတွက်တောင်းဆိုထားတယ်လို့ဆိုပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကလည်းချက်မှတ်တဲ့အဆိုပြုဆုံးဖြတ်ချက်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းချက်မှတ်တဲ့ဆုံးဖြတ်ချက်တွေနဲ့မတူဘဲလိုက်နာဖို့အတွက်မလိုအပ်ပေမဲ့နိုင်ငံတကာရဲ့နိုင်ငံရေးအရဖိအားပေးမှုတွေရှိလာနိုင်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတော့မြန်မာစစ်တပ်ကိုဓာတ်ရိုက်ဖြစ်စေ၊တယ်ဝိုက်ပြီးဖြစ်စေထောက်ခံပံ့ပိုးမှုမလုပ်ကြဖို့အတွက်မြန်မာနိုင်ငံကရွေးကောက်ခံအရတအစိုးရကိုစားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပန်ကြားထားတာဖြစ်ပါတယ်။မြန်မာနိုင်ငံကနေအင်းကြီးချင်းထိုင်းနိုင်ငံကိုတရားဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသား35ဦးကိုတပ်ကြီးနဲ့မဲဆောင်နာမှာဂျူနာ18ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းဆီးမိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်ကနေထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်သူတွေနေစံလိုလိုရှိနေတယ်လို့ AAC အလုတ်သမားကုနီဆောင်ဆောင်ရဲ့အသင်းကကိုရဲမင်းက VOA ကိုပြောပါတယ်
။ဒီဖမ်းဆီးခံရတဲ့အလုတ်သမားတွေကတော့အားလုံး35ဦးဖြစ်ပါတယ်။ကြား24ဦးက17ဦးပါ။မနေ့ကတော့ဆိုလဲဒီကန်ရှနာဘူရီဘက်မှာဖမ်းဆီးခံရတဲ့ဒီအားလုံးဆိုရင်ကျွန်တော်15ဦးပေါ်တော့ပါကြုတ်ကြိုင်တော့မှလည်းဖမ်းဆီးတယ်အားလုံး16ဦးတော့ပြီးတော့စစ်မှုစခွန်းမှာတွားပြီးတော့အလုပ်လုပ်မဲ့သူတွေပေါ့နော်ကျွန်တော်တို့မှာဆိုင်တွားပြီးတော့အလုပ်လုပ်မဲ့သူတွေနေဆက်ကနေတက်လာတဲ့သူတွေမနေ့ကလည်းဖမ်းဆီးတယ်ဒီနေ့လည်းဖမ်းဆီးတယ်အသက်တိုက်ဖမ်းဆီးကတည်နေတဲ့သဘောပါ
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်တဲ့အတွက်အလုပ်ကံအခက်အခဲနဲ့ကြုံနေကြပြီးစားဝတ်နေရေးကျက်တဲ့အတွက်အင်းကြီးချင်းထိုင်းနိုင်ငံတဲကိုအလုပ်လုပ်ဖို့အတွက်လာရောက်နေကြတာဖြစ်ပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညာလိုင်းဒိုမီတာ40 kHz 9633ညာလိုင်းဒိုမီတာ51 kHz 5859နဲ့လိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ထိတ်တန့်ရောက်မြန်မာပြည်ဆိုင်ရာသတင်းတွေကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့ဒီအီရန်နိုင်ငံမှာအမေရိကန်ရဲ့စစ်တပ်အင်အားအသုံးပြုခွင့်ပယ်ဖျက်တဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့သတင်းပါဝင်အခြားစိတ်ဝင်စားဖွယ်ရာနိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးကပြောပြမှာပ
ါအမေရိကန်ပြည်တော်စုက2002ခုနှစ်ကကျင်းသုံးခဲ့တဲ့အီရန်နိုင်ငံမှာစစ်အင်အားအသုံးပြုခွင့်ကိုပယ်ဖျက်တဲ့ဥပဒေကြမ်းတစ်ချက်ကိုအောက်လွှတ်တော်ကမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ
် On this vote the yeas are 268And the nays are 161. The bill is passed.
တော့ကမဲ268မဲကန့်ကွက်မဲ161မဲနဲ့ဥပဒေကိုအတည်ပြုလိုက်တဲ့အကြောင်းအောက်လွှတ်တော်မှာကြာတာပြင်းနေကမဲခွဲပြီးကြေညာလိုက်တာပါဥပဒေကိုထောက်ခံသူတွေကတော့သမ္မတအမိန့်နဲ့စစ်ကြေညာနိုင်တဲ့အခွင့်အာဏာကိုကန့်သတ်ဖို့လိုအပ်တဲ့အတွက်ပယ်ဖျက်သင့်တယ်လို့ပြောကြပါတယ်သမ္မတအော်ဒိုနဲ့ထရန့်လက်ထက်2020ပြည်နှစ်ထဲဘက်ကရက်မျိုးတော်လေးစိမ့်မှာလေချောင်းကတိုက်ခတ်ခဲ့တဲ့လုံရွက်မျိုးတွေကိုဟန်တားဖို့ဥပဒေကိုထောက်ခံမဲ့အကြောင်းထက်လွတ်တော်လူများစုဒီမိုကရက်ကောင်းဆောင်ချက်ရှူမာကပြောဆိုလိုက်ပြီးနောက်တည့်မှာပဲမဲခွဲအတည်ပြုလိုက်တာပါပြီးခဲ့တဲ့နှစ်ထဲဗကရက်လီစစ်ကတက်ခတ်မှုမှာတော့အီရန်စစ်တပ်ကတပ်မှုကာစင်ဆူလာမနီတည်ဆုံခဲ့ပါတယ် US ဘွယ်ဆုံးသတ်ခဲ့တာဆက်စုနှစ်တစ်ခုနီးပါးရှိနေပြီး2002ခုနှစ်ကအတည်ပြုထားတဲ့လုပ်ပိုင်ခွင့်ဥပဒေဟာ2021ခုနှစ်မှာမလိုအပ်တော့ဘူးလို့လည်းတက်လကောမရှူမာကပြောဆိုခဲ့တာပါ။ဆင်ယာအသုံးပြုခွင့်ပယ်ဖြစ်မဲ့ဥပဒေချမ်းကိုရှေ့စင်းမဲ့စည်းဝေးမှာဆွေးနွေးမှာဖြစ်ကြောင်းတက်လတော်နိုင်ငံရေးကော်မတီကပြောဆိုထားပြီးတက်လတော်လူများစုခေါင်းဆောင်ရှူမာကတော့ဒီနေ့နောက်ပိုင်းမဲခွဲကိုစီစဉ်ထားတယ်လို့ပြောဆိုထားပါတယ်။သမရိုင်းဘီရိုရဲ့တင်းလာနေထုတ်ပြန်ချက်မှာတော့ဥပဒေချမ်းကိုထောက်ခံကြောင်းဖော်ပြထားပြီးလက်ရှိစည်းရေးလှုပ်ရှားမှုတွေဟာ2002ခုနှစ်ဥပဒေပေါ်မှာအခြေခံဆောင်ရွက်နေတာမဟုတ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နဲ့မဟာမိတ်တပ်တွေအားလုံးမကြာခင်လတွေမှာပြန်လည်ယူသိမ်းသွားတဲ့အခါနိုင်ငံတွင်းမှာရှိတဲ့အကြမ်းဖက်အဖွဲ့ကြီးတွေရဲ့အန္တရာယ်တွေတကြောပြန်ပေါ်ပေါက်လာနိုင်တဲ့အကြောင်းအမေရိကန်ထိတန်းကာဝေးရရှိတွေကသတိပေးလိုက်ပါတယ်။ခိုင်ရာနဲ့အဲစစ်သွေးကြောအဖွဲ့လိုအကြမ်းဖက်အဖွဲ့စည်းတွေအနေနဲ့နှစ်နှစ်လောက်အတွင်းအမေရိကန်နဲ့မဟာမိတ်နောက်နိုင်ငံတွေကိုတက်ခိုက်နိုင်စွမ်းရှိလာနိုင်တဲ့အကြောင်းကာဝေးဝန်ကြီးလွိုက်အော့စတင်ကလွတ်တော်ကြားနာပွဲမှာပြောဆိုလိုက်တာပါ။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မိုင်လီကလည်းအာဖဂန်စစ်ရဲ့ကျဉ်းကျဉ်ခံနိုင်စွမ်းပုံမူတည်ပြီးအချိန်တိုင်းတာကွာခြားမှုရှိနိုင်တဲ့အကြောင်းလွတ်တော်မတ်တွေကိုပြောဆိုသွားပါတယ်
။ If there was a collapse of the government or dissolution of the Afghan security forces, that risk would obviously increase.
ဆူအပြုခွဲတဲ့ပြည်ပြောင်းတာမှအာဖဂန်လူမျိုးတပ်ဖွဲ့တွေကိုဖျက်သိမ်းလိုက်တာမျိုးဖြစ်လာခဲ့ရင်အနေအထားလည်းပိုကြီးမားလာမယ်ဆိုတာထင်ရှားပါတယ်လို့ပိုချူကြီးမိုင်လေးပြောဆိုသွားတာပါ။သမ္မတဂျိုးဘိုင်ဒန်ကတော့အမေရိကန်ပြည်သူ့မှာ2000ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုအတွက်တာဝန်ရှိတဲ့အော့စမန်ဘင်လာဒင်နဲ့အယ်ကာဒါအကြမ်းဖက်အဖွဲ့ကိုချိန်မုံးမဲ့ရီမန်းကျဲအောင်မြင်ပြီးစီးခဲ့တာကြောင့်ကျန်တဲ့အမေရိကန်တပ်တွေအားလုံးကိုပြန်ရုပ်သိမ်းဖို့ဧပြီလထဲမှာပဲကြေညာထားပါတယ်။ဒါပေမဲ့အမေရိကန်နဲ့မဟာမိတ်တပ်တွေဖောက်ခွာပြီးနောက်ပိုင်းအယ်ကာဒါနဲ့အာဖဂန်နစ္စတန်နိုင်ငံက IS ဖွဲ့တွေပြန်လည်အားကောင်းလာမှာကိုစိုးရိမ်မှုတွေလည်းရှိနေဆဲဖြစ်ပါတယ်။ကုလသမဂ္ဂဖော်ဝင်နိုင်ငံတွေရဲ့မကြာသေးခင်ကထောက်လှမ်းရေးအစီရင်ခံစာမှာလည်းတာလီဘန်စစ်သွေးကြွတွေဟာအာဖဂန်ဆူရ်နဲ့ဆွေးနွေးညှိနှိုင်းလို့မရနိုင်တဲ့အရာတွေကိုအင်အားသုံးရယူဖို့ပြင်ဆင်နေပုံရတဲ့အကြောင်းသုံးသပ်ထားပါတယ်။ကိုဗစ်ရောဂါနဲ့တခြားကာယရောဂါအသစ်တွေဖြစ်နေတဲ့ဗိုင်းရပ်စ်ပိုးတွေအတွက်စစ်ထုတ်လုပ်ဖို့အမေရိကန်ပြည်ထောင်စုကဒေါ်လာသန်းပေါင်း3,200အကုန်ကျခံသုံးဆွဲမဲ့ကြောင်းထိတ်တန့်ကျန်းမာရေးပညာရှင်တူကကြေညာလိုက်ပါတယ်။ကာယရောဂါဆိုင်ရာဗိုင်းရပ်စ်ပိုးတက်ပြည့်အစီအစဉ်သစ်ကိုတော့ကြာသပတ်နေ့သမ္မတအင်ပြသတင်းစာရှင်းလင်းပွဲမှာကုသရေးကထိတ်တန့်ပညာရှင်ဒေါက်တာအန်တိုနီဖော်ချီကြေညာလိုက်တာပါ။အစီအစဉ်သစ်အရကိုဗစ်ရောဂါဖြစ်စေတတ်တဲ့ကိုရိုနာဗိုင်းရပ်စ်နဲ့တခြားအန္တရာယ်ရှိတဲ့ဗိုင်းရပ်စ်ပိုးတွေကြောင့်ဖြစ်လာတဲ့ယောဂါတွေအတွက်စေသစ်တွေထုတ်လုပ်ဖို့သုတေသနလုပ်ငန်းတွေကိုထောက်ပံ့ကူညီသွားမှာဖြစ်ပါတယ်။ကိုဗစ်ကယောဂါအတွက်တောက်ဆီကတော့ထုတ်လုပ်တဲ့အဆင့်ထိရောက်နေပြီးစမ်းသပ်မှုစဉ်စဉ်အောင်မြင်မှုရမယ်ဆိုရင်တော့ဒီနှစ်ကုန်ပိုင်းလောက်မှာစတင်သုံးစွဲနိုင်ကြတော့မှာပါ။အစိုးရရဲ့အစီအစဉ်သစ်ကသုတေသနစမ်းသပ်မှုတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်နိုင်အောင်ထောက်ပံ့ပေးမှာဖြစ်တယ်လို့ပုဂ္ဂလိကကဏ္ဍကသုတေသနနဲ့ထုတ်လုပ်မှုတွေမှာလည်းတိုးမြင့်ပံ့ပိုးပေးမှာဖြစ်ပါတယ်။နိုင်ငံတကာဆေးကုမ္ပဏီကြီးတွေဖြစ်ကြတဲ့AstraZeneca, Pfizer နဲ့ Roche တို့ကတော့ virus ပိုကူးစက်ခံရတဲ့လူနာတွေအတွက်တောက်ဆီးတွေကိုစတင်စမ်းသပ်နေကြပါတယ်။ American သံမောင်းများစွာအတွက်ကျန်းမာရေးကုန်ကျစရိတ်ထောက်ပံ့နေပေးနေတဲ့ကျန်းမာရေးအာမခံဥပဒေကိုပယ်ဖျက်ဖို့တတိယချင်းကြိုးပမ်းမှုကိုတရားရုံးချုပ်ကကြာသပတေးနေ့မှာပယ်ချလိုက်ပါတယ်။ကုန်ကျစရိတ်သက်သာတဲ့ကျန်းမာရေးဆက်ရှိမှုဆိုင်ရာ2010ပြည့်နှစ်အဲ့ဥပဒေကိုပယ်ဖျက်ဖို့သမ္မတဒေါက်တာ Trump ဆိုရနဲ့သူ့ရဲ့ Republican Party ကဦးဆောင်တဲ့ပြည်နယ်18ခုကိုပူးတွဲလျှောက်လဲခဲ့တာကိုတရားရင်ကျုပ်တရားသူကြီး9ယောက်မှ9ယောက်ကလက်မခံတဲ့အတွက်အောင်မြင်မှုမရပဲဖြစ်ခဲ့တာပါ။သမ္မတထရန့်တိုင်ခင်တောင်းယူခဲ့တဲ့သမ္မတဘရက်အိုဘားမားလက်ထက်2010ပြည်နှစ်မှာပြတ်ထန်းခဲ့တဲ့ကျန်းမာရေးဆက်ရှောက်မှုအဥပဒေကိုတော့အမေရိကန်မှာအိုဘားမားကအိုဘားမားကျန်းမာရေးဆက်ရှောက်မှုစနစ်ဖြစ်နေလေလူသိများပါတယ်။အလားတူလျှောက်လဲချက်တွေကိုတရားရင်ကျုပ်က2012နဲ့2015ခုနှစ်တွေမှာလည်းပယ်ချခဲ့မှုပါတယ်။2010ကျန်းမာရေးဆက်ရှောက်မှုအဥပဒေမှာတော့လူငယ်လူရွယ်တွေအသက်26နှစ်မပြည့်ခင်အချိန်ထိမိဘရဲ့ကျန်းမာရေးအာမခံကိုခံစား권ပြုထားတယ်လို့ကျန်းမာရေးပြဿနာအခန့်ရှိသူတွေအနေနဲ့လည်းကျန်းမာရေးအာမခံတွေခံစား권ပေးထားပါတယ်။ Congress တို့ကစတင်အတည်ပြုစဉ်ကဥပဒေထဲမှာကျန်းမာရေးအာမခံမဝယ်တဲ့သူတွေအနေနဲ့ဒဏ်ငွေပေးဆောင်ရမှာဖြစ်ပေမဲ့2019ခုနှစ်မှာတော့ဒဏ်ငွေပမာဏကို3ညအထိလျှော့ချသတ်မှတ်ခဲ့တာပါ။ Republican Party ကထိန်းချုပ်ထားတဲ့ပြည်နယ်တွေကရှင်းလင်းချုပ်တွေနဲ့သမ္မတ Trump ဆိုရကတော့ဒဏ်ငွေပေးဆောင်စရာမလိုတော့တဲ့ပြင်ဆင်ချက်ကြောင့်ဥပဒေတစ်ခုလုံးဟာဖွဲ့စည်းပုံခြေဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့ပါတယ်ခင်ဗျာ။ Direct from Washington The Voice of America
The VOA တောင်းကြနေမနဲ့ခင်ထိပ်တန်းရောက်ဒီမြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာရော YouTube စာမျက်နှာမှာပါ။ ရုတ်တံအဖြစ်နဲ့အခုလိုရှူစားနိုင်အောင်ဒီကျွန်တော်ဇွန်လပိုင်းဇန်ပိုင်းကနေစပြီးတော့စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်သွားပါမယ်အဲ့ဒီနေရာမှာပထမအဦးဆုံးတော့ဒီကချင်ပြည်နယ်အတွင်းစစ်လက်နက်အန္တရာယ်အခြေအနေကိုပြောပြချင်ပါတယ်စစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA တပ်ဖွဲ့ကြားတိုက်ပွဲပြင်းထန်ခဲ့တဲ့AB နဲ့မေလာအတွင်းမိုးမောက်နဲ့ဒေါ်ဖုံးရံမြို့နယ်တွေမှာမြေမြုံမိုင်းနဲ့လက်နက်ကြီးကြီးတွေရဲ့တံကြောင်ဒေသခံတွေအန္တရာယ်ကြုံနေရတယ်လို့မြေမြုံမိုင်းတံကြောင်အင်္ဂါနေ့ကပဲအမျိုးသမီးတဦးထိခိုက်ဒဏ်ရာရသွားပါတယ်။လေယာဉ်မြေထဲမှာမပေါက်ကွဲသေးတဲ့မိုင်းဘိုးနဲ့လက်နက်ကြီးကြီးတွေမရှင်းလင်းနိုင်သေးတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုကြီးထွားနေရတာပါ။ရန်ကုန်ကလာတဲ့ကချင်ပြည်နယ်သတင်းကိုတော့ကိုရန်နိုင်ပြောပြပေးပါမယ်ခင်ဗျာ။
ကချင်လက်နက်ကိုင် KIA အဖွဲ့အတွက်ရောစစ်တပ်တော်ဘာစီအရအချက်ချကြားတဲ့ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းကအလော့ဘော့စခန်းကို KIA ကမလကုံမိုင်းတင်ယူခဲ့ပြီးတဲ့နောက်နှစ်ဖက်တပ်တွေကြားပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ခဲ့တာပါလောလောဆယ်မှာတိုက်ပွဲတွေငြိမ်သက်နေလို့ဒေသခံတချို့လေယာဉ်စိုက်ပျိုးဖို့ပြင်ဆင်နေချိန်မှာစစ်ကြံလက်နက်နဲ့မီးမြှုပ်မိုင်းတွေကြောင့်အရသာထိခိုက်တာတွေရှိနေကြောင်းဒေသခံတယောက်က VOA ကိုပြောပါတယ်
ဘူထန်ယာယွာထက်နာမှာကိုပြေတော့ဖွင့်ရရောက်တော့ဟာရအမတော်ရန်ပုတ်လေလုံးဝမအမလုံးပန်းသတော်ချာလေအဲ့ဒါဘူတင်းကကျွန်တော်တို့တင်းချေးရဲ့အမျိုးတင်းကတောင်းရသွားတယ်တဲ့တောင်းရသွားတဲ့ခါကျတော့အတွားတော့ဘာမှမဖြစ်ဘဲနဲ့ဒီအပြန်ကျမှတင်းကြီးတာပေါ့ညာဘက်ခြေတော့ခြိသွားတယ်ပြီးတော့မိုင်းဟိုအဆအဲ့ဒါအေဘက်ပေါ်မှာလည်းခြိသွားတယ်တဲ့ညာဘက်ခြေတော့ကကွဲသွားလို့ပြောတာအခုဟိုမြစ်နာဟိုတက်ချေယူမှာဆေးကုနေတာမင်းမင်းညရှင်းနိုင်မှာ operation ဝင်တယ်တဲ့
မိုင်းနေမိတာအင်္ဂါနေ့ကဖြစ်ပါတယ်ပြီးခဲ့တဲ့လအတွင်းကလည်းဝဝံကွန်ပန်ကြီးရွာမှာလင်မယားနဲ့မိုင်းနေမိပြီးအမျိုးသမီးတည်ဆုံးခဲ့တယ်လို့အမျိုးသားကဗမော်ဆေးယူမှာတွားရောက်ကူတာခဲ့ရပါတယ်ဧပြီလနဲ့မီလာကဖြစ်ပွားခဲ့တဲ့ဆလောင်းကုန်းတိုက်ပွဲမှာစစ်တပ်ဖက်ကလင်းနဲ့ဘုံကျဲတာလက်နက်ကြီးနဲ့ပစ်ခတ်တာတွေနေစဉ်လို့ရှိခဲ့ပြီးတော့စစ်ပွဲလက်ကျန်မပေါက်ကွဲသေးတဲ့ဘုံနဲ့လက်နက်ကြီးကြီးတွေလေယာဉ်တွေအတွင်းမှာကြန့်ရှိနေသေးကြောင်းလဲဒေသခံအမျိုးသမီးတူကပြောပါတယ်
။သူကတချို့ဟာတွေတော့ဆီကမကောက်သေးဘူးပဲ။အများကြီးကြန့်နေတယ်။မိရင်နဲ့လာချထားတဲ့ဟာတွေဆိုရင်ကြီးတွေအဲ့ဒါတွေလည်းလာမသိဘူး။တောင်ချင်းမှလေ။မိုင်းပုံးတွေရောဟိုလိုမျိုးတန်ကာတွေရောအဆောစားပဲမကွဲတဲ့ဟာတွေပေါ့ကွာ။နေရာမှာလည်းအများကြီးတချို့နေရာတွေအများအဖြစ်ဆိုရင်တောင်ပေါ်မှာပူဆိုးရတဲ့
တိုင်ပွဲပြင်းထန်စဉ်ကမြို့သစ်ဂုံလုံးနဲ့ CSR တဲ့အနီးနားရွာတွေကလူ9000ကျော်လောက်ဟာမိုးမောက်နဲ့ဗမော်မြို့တွေကိုတင်းရှောင်ခဲ့ကြရပါတယ်တိုင်ပွဲတွေငြိမ်နေချိန်ရွာသားတချို့ကလေယာဉ်စိုက်ပျိုးဖို့နေရာပြန်လာတာရှိသလိုတချို့ကလေးတွေလည်းကြောင်းတက်ဖို့ပြန်လာတာရှိနေပါတယ်ဒါပေမဲ့မြေမြုံမိုင်းနဲ့မပေါက်ကွဲတဲ့လက်နက်ကြီးကြီးတွေမရှင်းလင်းရတာကြောင့်ဒီသားကန်ဒီဟာရွာအနီးဝန်းကျင်သွားလာဖို့အတွက်စိုးရိမ်တာတွေရှိနေတယ်လို့လဲစေဘေးဒုက္ခသည်တွေကိုကူညီနေသူတဦးကပြောပါတယ်
။အဲမြို့ကြီးကုံလို့တော့ဖုန်ရောင်ကြွားတော့တိုးရွာသားတွေပြန်ပြီးဆိုပေမဲ့လည်းဒီရွာပြင်ထွက်လို့မရတဲ့အနေအထားတော့ရှိရဲ့ဆရာ။ဒီတောင်ချေပဲလို့တို့မတော်ခိုင်းပေါ့အေးပတ်ဝန်းကျင်အဲ့လောက်ပဲအချင်းပြေသေးရပေါ့ဆရာ။လွန်ခဲ့တဲ့အပတ်ကတော့ဒီဆောက်ဆောက်ကနေပြီးတော့ဒီမြို့ကြီးကျောင်းကိုဖွင့်ဖို့မြို့ကြီးကျောင်းဝင်းမှာတော့ပိုင်းချင်းလေးလောက်တယ်လို့တော့ပြောပါဆရာ။ဒါပေမဲ့ကျောင်းဝင်းမှာလည်းလောက်တော့ဇာတ်နဲ့နေရာမှာဒီလည်းမရှိနိုင်ဘူးလို့တော့ဘယ်သူမှပြောလို့မရဘူးကွာ။ဒါကဒီရဲ့စောင့်စားစိတ်ပေါ့ဆရာ
။ဆလောင်းကုန်းတိုက်ပွဲတုန်းကလည်းလက်လက်ကြီးကြီးထိမှန်တာကြောင့်တန်ငါတော်တစ်ပါးပြန်လွန်ခဲ့တယ်လို့အ ਨੇ ဆုံးဒေသခံ6ယောက်တိဆုံးပြီးတော့10ယောက်ထပ်မနေထိခိုက်ဒဏ်ရာရခဲ့ပါတယ်။မိုးမောင်းတဲ့ဒေါ်ဖုံးရံမြို့နယ်တွေဘက်မှာလက်ရှိမှာတော့တိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ကောင်စီဘက်ကပြီးခဲ့တဲ့အပတ်မှာနေ့စဉ်ဆိုသလိုစစ်တီနဲ့ရိတ်ခါပို့ဆောင်တာတွေရှိခဲ့ပါတယ်။မနေ့ကလည်းနွမ်းလန်းရွာတက်စခန်းကိုကား9စီးရောက်ရှိအားဖြင့်ထားဝင်ရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့2020ခုနှစ်အတွင်းကတော့မြန်မာနိုင်ငံမှာမြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်တေဆုံးသူ69ယောက်ရှိခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ185ယောက်ရှိကြောင်းနဲ့ထိခိုက်ဒေဆုံးသူတွေရဲ့ထောက်ဝကျော်ဟာရခိုင်ပြည်နယ်ကဖြစ်ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုရဲနိုင်ကချင်ပြည်နယ်ကအခြေအနေကိုပြောပြခဲ့တာပါ။အခုတော့သတင်းတောက်တွေပြန်လွတ်လာတဲ့အကြောင်းကိုတင်ပြကြပါမယ်။ AB 29ရက်နေ့ကဖမ်းဆီးခံရတဲ့မန္တလေးအခြေစိုက် Voice of Myanmar သတင်းဌာနတီထောင်သူကိုနေလင်းနဲ့သတင်းတောက်တွေကိုမနေ့ကပြန်လွှတ်ပေးလိုက်ပါတယ်။ပုံမှန်905ကာဂျီနဲ့တရားဆွဲထားတဲ့သူတို့အမှုကိုတရားလိုဘက်ကအမှုပိတ်သိမ်းခဲ့တာမို့ပြန်လည်လွတ်မြောက်လာတာလို့မိသားစုဝင်တူကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မတ်ဆုမွန်ပြောပြပေးပါအောင်ဗျာ။
Voice of Myanmar သတင်းဌာနတည်ထောင်သူဦးနေလင်းနဲ့သတင်းထောက်ဦးဆိုင်အောင်တို့ကိုမေးမြန်းစရာရှိတဲ့ဆိုပြီးဧပြီလ28ရက်နေ့ကရဲစခန်းကိုခေါ်သွားပြီးတဲ့နောက်ဖမ်းဆီးထိန်သိမ်းလိုက်တာဖြစ်ပါတယ်။တမတော်ကိုအကြီးညိုပြအောင်လှုပ်ဆောင်မှုဆိုတဲ့ပုံမှန်905ကကြီးနဲ့တရားစွဲခံထားရတဲ့သူတို့အမှုတွေအတွက်ဒီကနေ့နေ့လေယုံချင်းမှာတော့နှစ်ဦးစလုံးရဲ့အမှုကိုတရားလိုဘက်ကပိတ်သိမ်းလိုက်တဲ့အတွက်ပြန်လွတ်လာတာဖြစ်တယ်လို့ဦးနေလင်းရဲ့ဇနီးဖြစ်သူက VOA ကိုအတည်ပြုပြောပါတယ
်အမှုရုပ်သိမ်းပေးလိုက်တယ်အမှုရုပ်သိမ်းပြီးတော့မှလွတ်ပေးလိုက်တယ်ပေါ့နော်အဲတရရရှင်နေကြတော့လေအဲ့ဒါအမရှင်နေနဲ့မိန်းမပဲတည်ရမယ်အခုမှကိုနေနေကအခုမှအင်ဂျင်ရောက်တာဆိုတော့လေစဉ်းစားမှမှာပဲအကုန်လုံးမြင်ရသလုံးစဉ်းစားမှမှာကောင်းကောင်းမှုမှုမှာပဲဟုတ်ဒီနေ့ကရုံးချင်းပြီဒီနေ့ရုံးချင်းဆိုတဲ့ခါကျတော့အမတို့ထောင်ထဲမှာထောင်ထဲရုံးချင်းဆိုတဲ့ခါကျတော့ဒီတိုင်းပဲပေါ့နော်ထောင်ဝင်စားခါတိုင်းနဲ့ရုံးချင်းသွားရင်းနဲ့ဟောဖြစ်တဲ့ခါကျတော့ရုံးချင်းကသူတို့က7နှစ်နောက်ပိုင်းမှာဖြစ်တာဆိုတော့ဟိုက7နှစ်3နှစ်လောက်မှဖြစ်တာပေါ့နော်အဲ့ဒါဖြစ်ပြီးတော့မှဟိုကနောက်တော့ရှင်းနေရရုံးချင်းပြီးတော့ရှင်းနေရပြန်တဲ့အချိန်မှာအကုန်လုံးပြီးတဲ့အချိန်မှာပြန်ပြောတယ်ကိုနေနေကဟိုအဝအမှုအကျင့်သိမ်းပေးလိုက်ပြီးတဲ့ရုံးသိမ်းပေးလိုက်ပြီးဆိုတဲ့ခါကျတော့ကျန်လို့ပြီပေါ့နော်အဲ့ဒါဆောင်းရမယ်ဆိုတော့ခဏဆောင်းနေပေါ့သူတို့အဲ့ရဆောင်းနေတဲ့ကိစ္စကိုသိစားပါများလေပြီးရင်ဒီကိစ္စကိုပြင်ပြီးထွက်လာမယ်ဆိုတော့လို့ဆောင်းပြီးရတ
ယ်မြန်မာနိုင်ငံကသတင်းတွေကိုအွန်လိုင်းပေါ်မှာအချိန်နဲ့တပြေးညီတင်ပြနေတဲ့ Voice of Myanmar သတင်းဌာနကအေဒီတာချုပ်ကိုနေလင်းလို့သိကြတဲ့ဦးနေမျိုးလင်းနဲ့သတင်းနောက်ဦးဆိုင်အောင်တို့ကိုဧပြီလကဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့၃ချိန်ထက်မနည်းရုံးထုတ်စစ်ဆေးခဲ့တာပါဒီကနေ့ရုံးချင်းအပြီးမှာအခုလိုပြန်လှုပ်ပေးလိုက်တာဖြစ်ပေမဲ့လို့ဘလို့အခြေအနေနဲ့ပြန်ပြီးလှုပ်ပေးလိုက်တယ်လဲဆိုတဲ့အသေးစိတ်ကိုတော့အသေးချာမသိရသေးဘူးလို့ဦးနေလင်းရဲ့ဇနီးဖြစ်သူကပြောပါတယ်အဲ
အမအနေနဲ့တော့သူကငကုံကလေးအောင်တင်းသမားတင်းလုံးလုပ်တာပဲဘာမှလည်းဟွာတာလက်ရှိတဲ့အတွက်ကြောင့်မလို့ပြန်လွတ်လာတယ်လို့ပဲအဲလက်ချက်ပေးနေတာပေါ့နော်ကျွန်တော်တော့ဘာမှထူးမှာလည်းမပြောချင်တော့ပါ
သူတို့ကိုဧပြီလ28ရက်နေ့ကဖမ်းဆီးခဲ့တာပါအဲ့ဒီနောက်မှာတော့မန္တလေးနန်းတော်ထဲမှာရက်အတော်ကြာစစ်ဆေးမေးမြန်းခံခဲ့ရပါတယ်အဲ့ဒီနောက်ပိုင်းမှာမိသားစုနဲ့တွေ့ခွင့်လုံးဝမရဘဲနဲ့မေလဇန်လောက်မှာတော့ပုံမှန်တက်ပြီးတော့မန္တလေးအိုးဘိုထောင်ထဲမှာထိန်းသိမ်းခဲ့တာပါစစ်တပ်ကအာဏာသိမ်းခဲ့တဲ့ February 1ရက်နေ့တည်းကစလို့သတင်းနောက်အယောက်80ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်အယောက်40ထက်မနည်းကအခုထိထိဆက်လက်ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်10ယောက်ထက်မနည်းကိုတော့ဖမ်းဝရမ်းထုတ်ခံထားရပါတယ်လက်ရှိအချိန်မှာတော့တချို့ဖမ်းဆီးခံထားရတဲ့သတင်းသမားတွေကိုပုံမှန်905ကကြီးလို့ပုံမှန်တွေနဲ့ထောင်ချအပြစ်ပေးတာတွေရှိနေပါတယ်။မင်းစီမ DBB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်သတင်းလုပ်ငန်း၈ခုရဲ့လုပ်ငန်းလှည့်ပတ်ခွင့်ကိုလည်းစရုပ်ချုပ်ရေးကောင်စီဘက်ကရက်ဆိုင်ထားပါတယ်ရှင်
။မဆုံမဖြစ်ပါလေခင်ဗျာ။ဒီသတင်းနောက်တွေပြန်လွတ်လာတဲ့သတင်းကနေတရုတ်နယ်စပ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံဘက်ကနေတရုတ်နိုင်ငံတည်းတရားမဝင်ဖြတ်ကျော်ဝင်လာသူတွေကိုတည်င်းပေးမယ်ဆိုရင်မြန်မာကျပ်ငွေ350လောက်နဲ့ညီမျှတဲ့တရုတ်ယွမ်ငွေ2000အထိပေးသွားမယ်လို့တရုတ်နယ်စပ်ရွှေလီမြို့အာဏာပိုင်တွေကတည်င်းထုတ်ပြန်ထားပါတယ်ကိုဗစ်ကြောင့်နယ်စပ်အဝင်အထွက်ကိုအရင်ကတည်းကတရုတ်ကတင်းကျပ်ထားပြီးမြန်မာဘက်မှာကိုဗစ်အတည်ပြုလူနာတိုးလာနေချိန်မှာအခုလိုတရားမဝင်ဝင်လာသူတွေကိုစုကြည့်ထုတ်တဲ့အထိလှုပ်လာတာဖြစ်ပါတယ်တရုတ်မြန်မာနယ်စပ်ကိစ္စရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြมาပ
ါမြန်မာနိုင်ငံနဲ့ကပ်နေတဲ့တရုတ်နိုင်ငံရွှေလီမြို့နဲ့ကျဲကောင်မြို့တဲကိုတရားမဝင်ဝင်ရောက်လာသူတွေနဲ့ပတ်သက်ပြီးသတင်းပေးမယ်ဆိုရင်စုကြည့်အဖြစ်ရွန်ငွေ2000ကနေ2000အထိအဆင့်ဆင့်ပေးဖို့တရုတ်အာဏာပိုင်တွေဘက်ကထုတ်ပြန်လိုက်တာပါရွှေလီနဲ့ကျဲကောင်မြို့တဲကမြန်မာနိုင်ငံသားတွေရဲ့ကိုယ်ရေးအချက်လက်အားလုံးကိုစစ်ဆေးသွားမယ်လို့အတိပေးထားပြီးနောက်အခုထပ်ပြီးစုကြည့်ထုတ်သတင်းပေးခိုင်းတာဖြစ်ပါတယ်
ကိုထုတ်ပြန်ကြကမှာဒီပြောတဲ့လူစိတ်ချမယ်ပေါ့အခုကဒီအင်ရှင်ကိုခိုးလိုက်လက်ခံလိုက်ဆိုရင်ဒီလိုငွေ1000ဒံကိုရိုက်မှာပေါ့အဲ့လိုကိုုံလုံးဒီမြမာကြီးတိုင်းလူဒီရှိလီမှာရှိတဲ့လူကိုုံလုံးမှအဲ့ဒီအကုန်လိုက်စင်မှာ
ဒါကတော့ရွှေလီမြမာပရဟိတအဖွဲ့ဥက္ကဋ္ဌပြောတော့တာပါအမြင့်ဆုံးစုကြီး1000ကမြမာကျပ်ငွေ350လောက်ရှိပါတယ်တရုတ်မြမာနေဇမူဆယ်ကုံတွယ်ရေးမြို့ကနေဇဂိတ်အနီးတဝိုက်တွေမှာလဲတရုတ်ဘက်ကလုံခြုံရေးကိုပို့ပြီးဂယူဆိုင်လုပ်နေကြောင်းနေဇမှာအလုပ်လုပ်နေတဲ့ကိုနေသူပိုင်ကပြောပါတယ
်အရင်တော့မဟုတ်တော့ဘူးအချိန်ကတော့တော့ဆိုးသွားတယ်ပထမဆုံးတန်စီကိုကာကောတော့အဲ့ဒါပြီးတော့တစ်ခါ CD နဲ့တက်ထားတယ်အဲ့ဒါပြီးတော့တစ်ခါတော့လက်လိုက်တဲ့ဆိုးရီလည်းတက်ထားတယ်ပေါ့နော်ဒီကတော့ဒီမဝဲပေါင်လာတယ်သူပေါင်လာတယ်နောက်တော့ပေါင်လာတယ်အဲ့ဒါတစ်ကြောလုံးပဲကျန်တဲ့နေရာရရလို့တန်စီကိုကြည့်ရကာတာပေါ့နော်ဟိုကဘလို့တမိုင်းကွာတမိုင်းကွာမှသူတို့လုံခြုံရေးလုံခြုံရေးရှိတဲ့တမိုင်းကွာမှာ
တရုတ်မှာအခြေခံလုပ်သားကိုတရားဝင်ခန့်အပ်တာမရှိလို့အင်းကြီးနိုင်ငံတွေကနေဇဖြတ်ကျော်ဝင်ရောက်ပြီးမှတရားဝင်အလုပ်လုပ်ခွင့်လျှောက်ကြတာပါ မြန်မာပြည်မှာကိုဗစ်အတည်ပြုလူနာစတွေ့ပြီးခဲ့တဲ့နောက်2020ဧပြီလ1ရက်နေ့ကစလို့နေစပ်ပေါက်တဲ့အားလုံးကိုတရုတ်ယူနန်အစိုးရကပိတ်ခဲ့ပါတယ်။တရားမဝင်ဝင်လာသူတွေကိုလည်းဖမ်းဆီးထောင်ချတာမျိုးတွေလုပ်ခဲ့တာပါ။မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာတွေပြန်ထိုးလာပြီးနောက်ပိုင်းပိုပြီးတင်းကျပ်နေတာဖြစ်ပါတယ်။
တို့တော့တို့တို့ဒီမှာလူသားခါနေကြည်။ဘာမှဒီလိုလဲပေါ့။အဆင်ပြေပြန်ဖို့နေပါတော့။ဥပမာအလိုမျိုးခိုးလက်ရှည်သွားတော့ဒါတေဟုကများတယ်လေ။ဘာလို့လဲဆိုရင်ကြီးလိုက်တာနဲ့တို့ကကြိုက်တယ်နှက်တယ်။ဒါကိုပြည်ပြောင်းဖို့တုံနေတဲ့ဘလုံးမင်းကမတူအဲ့အဲ့ရရှိရင်တော့ဒါပြင်းပြင်းကျက်ကျက်ရှိတယ်။
တရုတ်နိုင်ငံထဲကိုတရားမဝင်သွားတဲ့မြန်မာတွေရဲဖမ်းမိပြီဆိုရင်အရင်ကယွမ်ငွေ1000ဒံကျင်းပေးရပြီးအခုတော့ဒံကျင်းငွေယွမ်9000ပေးရတဲ့အပြင်ထောင်ဒံနှိရှေကြခံရနိုင်ပါတယ်။ဒါတွေအားလုံးကမြန်မာနိုင်ငံအတွင်းမှာကိုဗစ်ရောဂါဖြစ်နေတဲ့အခြေအနေနဲ့သက်ဆိုင်နေကြောင်းတောင်းလူငယ်ပရာဟိတဥက္ကဋ္ဌမိုင်ဦးလိုင်အေးကပြောပါတယ
်။ဒီကိုဗစ်ကြောင့်လည်းဆိုင်နေပြီးတော့နိုင်ငံရေးလည်းဆိုင်နေဆိုတော့တို့ရဲ့နှုတ်နှစ်ဖက်နှမ်းတော့ကွာမန်းလို့မရဖြစ်နေတယ်နော်။မြန်မာပြည်သားကတော့ဆိုတော့ကိုဝင်ကြီးတွေကသူကမလွယ်တော့ထောင်တန်မဲ့။ဒါပေမဲ့ကိုမြန်မာနိုင်ငံကတော့မရှိပါဘူးဘယ်လိုတောင်းလို့ရမှာတော့။
တရုတ်နိုင်ငံရွှေလီနယ်ကျေကောင်မှာရှိတဲ့မြန်မာတွေအားလုံးကဇွန်လ18ရက်နောက်ဆုံးထားပြီးကိုရီးအချက်လက်ကိုသက်ဆိုင်ရာဒေသတာဝန်ရှိသူတွေစီပေးပို့ရမှာဖြစ်ပါတယ်။ပေးပို့ဖို့ပြက်ကွက်ရင်တော့မြန်မာနိုင်ငံကိုပြန်ပို့မယ့်အကြောင်းအလို့ရှင်တွေကတစ်ဆင့်အသိပေးထားတယ်လို့မြန်မာနိုင်ငံသားတချို့က VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာတွေများလာနေတာနဲ့အတူတရုတ်မြန်မာနယ်စပ်အဝင်အထွက်ကိုတရုတ်ကတင်းကျပ်နေသလိုမြန်မာနိုင်ငံသားတွေအဝင်အထွက်များတဲ့တရုတ်မြို့တွေမှာလည်းကျန်းမာရေးစစ်ဆေးမှုတွေတိုးလုံနေပါတယ်ခင်ဗျာ။
ဒီသတင်းနဲ့တစ်ဆက်တည်းမှာပဲကလေးမျိုးမှာဒီကိုဗစ်ကြောင့်သေဆုံးမှုရှိနေတာတွေကိုလည်းတင်ပြခြင်းပါတယ်။ကူးစက်မြန်ပြင်းထန်တဲ့ကိုဗစ်ဗီဇာကွဲပိုးတွေတွေ့ရှိရတဲ့အတွက်အဲ့ဒီဒေသတွေမှာကလေးမျိုးလည်းပါဝင်ပြီးတော့ဇာတာပရင်းနေ့ကကိုဗစ်လူနာ9ဦးသေဆုံးခဲ့ရပါတယ်။ကိုဗစ်ကံရောဂါတိုက်ဖျက်ရေးအခက်အခဲတွေကြားကလှုပ်ဆောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြမှာဖြစ်ပါတယ်။
ကူးစက်မြန်မျိုးရိုးဗီဇကွဲကိုဗစ်ဗိုင်းရပ်စ်ပိုးတွေတွေ့ထားတယ်လို့ကျွမ်းမယုံကြည်ဌာနကထုတ်ပြန်ထားတဲ့တဲ့ကစကိုင်းတိုင်းကလေးမျိုးမှာကိုဗစ်အတည်ပြုလူနာတွေသေဆုံးတာထပ်ရှိနေပါတယ်ဒီကနေ့ဇွန်လ18ရက်နေ့မှာ9ဦးသေဆုံးတယ်လို့ကိုဗစ်လူနာတွေအတွက်ပရိဒအကူအညီပေးနေသူတွေကပြောပါတယ်လောလောဆယ်ကလေးမျိုးမှာကိုဗစ်အတည်ပြုလူနာ200ကျော်ရှိတယ်ဆိုပေမဲ့ဒီထက်မကများနိုင်တယ်လို့လည်းကလေးမျိုးကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့စေတနာရှင်လောအပေးက VOA ကိုပြောပါတယ်
နေရမယ်မစဲချောနေဒီကွာမကူအိမ်မှာကွာရန်တင်းလုပ်နေတဲ့လူကများတယ်ဆိုတော့ကျွန်တော်တို့ဒီမှာစိတ်ကြီးဝင်ထားတော့အလုံးတော့မဟုတ်ပါဘူးအကြီးတော့ဖြစ်နေတယ်ဆိုတော့အောက်ဆီဂျင်လိုနေတယ်ဆိုတော့အဲ့ဒါမှလည်းကျွန်တော်တို့ပြတာအကွန်ပျူတာရောများမှာပဲကျွန်တော်တို့ဥနတအားဆိုတဲ့အဆင်ရင်ရတယ
်ကူးစက်မြန်တယ်လို့ယောဂပြင်းထန်နိုင်တဲ့အယ်ဖာဒယ်တာနဲ့ကပ္ပာမျိုးရိုးဗီဇကွဲကိုဗစ်ပိုးသစ်တွေကိုကလေးမျိုးအပြင်ရန်ကုန်မန္တလေးပိတ်နဲ့တမူးမျိုးတွေမှာတွေ့ထားတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အယ်ဖာဆိုတာကတော့မူလဗြိတိန်နိုင်ငံမှာစတွေ့ခဲ့တဲ့ပိုးကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကနာမည်ပေးထားတာဖြစ်ပြီးဒယ်တာနဲ့ကပ္ပာကတော့အိန္ဒိယနိုင်ငံမှာတွေ့ရှိခဲ့တဲ့ကိုဗစ်ရောဂါပိုးမျိုးကွဲတွေဖြစ်ပါတယ်။အခုလိုကိုဗစ်တတိယလိုင်းဖြစ်မှာစိုးရိမ်နေရတဲ့အချိန်မှာပဲဒီပြူလူနာ200ကျော်ရှိနေတဲ့ကလေးမျိုးမှာကျန်းမာရေးဝန်ထမ်းလိုအပ်ချက်တွေရှိနေပါတယ်။ဒါပေမဲ့လည်းကိုထူကိုထစနစ်နဲ့ကြိုးစားကုသပေးနေကြတယ်လို့စေတနာရှင်လောအပီတူကပြောပါတယ်
။အခုကလေးတွေဆရာဝန်ဆရာမတွေမရှိတဲ့လို့ဆိုတော့တော်တော်လေးဥပ္ပဆုံးပါမယ်။အပတ်သက်တဲ့လည်းပါဝင်ပြီးတော့သူမျိုးပြည့်တဲ့လူတွေရှိတယ်။တချို့အောက်ဆီဂျင်နဲ့တချို့ကမြေကြီးနဲ့တချို့ကဆီနဲ့အဲ့လိုမျိုး
ကလေးမျိုးကလူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်ကိုမုံရွာမျိုးပေါ်နဲ့မန္တလေးမျိုးအထိစေတနာဝန်ထမ်းတချို့ကသွားရောက်တည်ဆောင်ပေးနေကြပါတယ
်။မုံရွာမှာလည်းကျွန်တော်တို့ဘူးကနေပို့ပြီးတော့အပ်တယ်ကခုမန္တလေးကဘူးတွေကိုလည်းကျွန်တော်တို့ကတခြားပရိဟိတအတင်းကဘူးတွေနှားပြီးတော့ပေါ့နော်ဘူးပေါင်ကြီးပေးရတာပေါ့နော်အဲ့လိုနဲ့လည်းတည်ဖို့လုပ်နေကြပါတယ်ကြာခုလုံလောက်မှတော့မရှိပြအဲ့ဒီနေ့ဆိုလုံးဝပြတ်သွားတယ်ကြာ
ဆရာနာသိမ့်ပြီးနိုင်ငံရေးအခြေအနေမတည်ငြိမ်တာရောလုံခြုံရေးစိုးရိမ်ရတာကြောင့်မှသူတို့လိုပရိဒါကူညီပေးနေသူတွေအတွက်လည်းအခက်အခဲရှိပါတယ်
။မြို့မှာအောက်ဆီဂျင်လူတွေကျွန်တော်ကမတွားရဘူးဖြစ်နေတာ။တစ်ပတ်ကလည်းအနာဝလည်းမဆန့်ကျင်ရဘူး။တစ်ပတ်ကလည်း CDM ကိုလည်းကျောင်းရပြီးတယ်။အခုကမြို့မှာအရေးတော်လူပါရီရှိတဲ့ချိန်မှာဆိုလို့ရှိရင်ကိုယ်တော်ဖြစ်တယ်။ကျွန်တော်မစိတ်ပြီးမှလည်းမတွားလို့လည်းမဖြစ်ဘူး။
ပြီးခဲ့တဲ့ဇွန်လ10ရက်နေ့တုန်းကလည်းကလေးမျိုးမှာကိုဗစ်ကြောင့်သေဆုံးသူတနည်းတည်း10ဦးအထိရှိခဲ့ပါတယ်။ ပဲခူးတိုင်းလက်ဗရန်မြို့နယ်တွေကရွာတရွာနဲ့ရန်ကုန်တိုင်းလက်ကူးမြို့နယ်တို့ကအကြောင်းတစ်ကြောင်းမှာလေကိုဗစ်ရောဂါပိုးအစုလိုက်ကူးစက်တာတွေဖြစ်ပွားတာတွေ့ရပြီးတဲ့နောက်ကိုဗစ်ထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုသက်ဆိုင်ရာကလှုပ်ဆောင်နေပါတယ်။ကျန်းမာရေးဝန်ကြီးဌာနကမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းဖြစ်မလာအောင်ကာကွယ်ဆောင်ရွက်မှုတွေလုပ်နေတယ်လို့ပြည်သူတွေကိုလည်းကိုဗစ်စီးကမ်းတွေအတိုင်းလိုက်နာကြဖို့တိုက်တွန်းနေပါတယ်။ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဇွန်လ16ရက်ည8နာရီထုတ်ပြန်တဲ့စာရင်းအရမြန်မာနိုင်ငံအတွင်းမှာတက်ခွဲနမူနာ 3,500 ကျော်စစ်ဆေးတာမှာကိုဗစ်အတည်ပြုလူနာသက် 355 ဦးရှိခဲ့ပါတယ်။မြန်မာနိုင်ငံမှာစုစုပေါင်းကိုဗစ်ရောဂါဖြစ်ပွားသူလက်ရှိမှာ 34,600 ကျော်ရှိပါတယ်။သေဆုံးသူစုစုပေါင်းကတော့ 3,350 ထက်မနည်းရှိပါတယ်။ပြန်လည်ကောင်းမွန်လာတဲ့သူကတော့ 33,000 ကျော်ရှိပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုသောရရှင်နေနားဆင်ရှုစားနေရတာဖြစ်ပါတယ်ခင်ဗျာVOA နဲ့ RFA သတင်းဌာနတွေပူးတွဲတင်ဆက်နေတဲ့လူတို့မေးဆွေရုပ်သံအစီအစဉ်ကို Facebook YouTube မှာရောဂျူဒုစလောင်းကပါစမ်းသပ်ထုတ်လွှင့်ပေးနေပြီးမို့စောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပါမယ်ရင်ဦးဆုံးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်စစ်ကောင်စီလက်အောက်မှာလာအနေငယ်နေရတာဟာကိုဗစ်ကာယောဂါဒဏ်ကိုတစ်နှစ်ခံရတာတဲ့ဆိုပါကြောင်းနိုင်ငံကုမ္ပဏီတွေရဲ့စစ်တမ်းမှာဖော်ပြထားတာကိုဥက္ကံခင်ကသုံးသက်ရေးသားတင်ပြထားပါတယ်ခင်ဗျာ
အာဆီယံအသင်းဝင်10နိုင်ငံရဲ့ဒီနေ့စီမောရေးအခြေအနေကို ADB အာရှဖွံ့ဖြိုးမှုဘဏ်ကသုံးသက်တဲ့အခါမှာမြန်မာနိုင်ငံတစ်ခုသီးသာဆုပ်ယုပ်ကျဆင်းနေတာတွေ့ရပါတယ်တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုမှာဘရူနိုင်းက1.5%လောက်သာတိုးတက်ပြီးဗီယက်နမ်က9%နဲ့တိုးတက်မှုအမြင့်ဆုံးဖြစ်နေပါတယ်မြန်မာကတော့10%အနှုတ်လက္ခဏာပြပြီးဆုပ်ယုပ်ကျဆင်းနေပါတယ်မြန်မာနှစ်စဉ်တိုးတက်မှုနှုန်းဟာ2019မှာ6.9%2020မှာ3.3%ရှိခဲ့ရာကစစ်အာဏာသိမ်းလို့ကျဆင်းသွားရတယ်လို့ ADB ကဆိုပါတယ်ကိုဗစ်ရောဂါကြောင့်စီးပွားရေးလုပ်ငန်းအများအပြားရပ်ဆိုင်ထားလိုက်ရတဲ့အတွက်နိုင်ငံတိုင်းလူလူစီးပွားရေးတိုးတက်မှုနှုန်းကျဆင်းနေပါတယ်။အာရှစီးပွားရေးတိုးတက်မှုနှုန်းဟာ200%နဲ့300%အကြားမှာရှိပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ရောဂါအပြင်စစ်အာဏာသိမ်းရောဂါပါခံစားနေရတာမို့တိုင်းပြည်စီးပွားရေးဟာ100%ကျဆင်းမယ်လို့ ADB ကကမှားပါတယ်။စစ်အာဏာသိမ်းမှုကြောင့်မြန်မာစီးပွားရေး100%ကနေ200%အထိကျုပ်ဝင်သွားနိုင်တယ်လို့ကမ္ဘာ့ဘဏ်ကကမန်တာပါတယ်
ကိုဗစ်ရောဂါပြန့်ပွားမှုကြောင့်စီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်တိုးတက်ရမယ့်အစားကြာစင်းဆုပ်ယုပ်သွားပါတယ်အခုတော့စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့အနေနဲ့ကမ္ဘာ့ဘဏ်ကမြန်မာပြည်ထောက်ပံ့မှုတွေကိုရပ်ဆိုင်းလိုက်ပြီဖြစ်ပါတယ်ကိုဗစ်စီးပွားရေးနလန်ထနိုင်မှုအတွက်ဒေါ်လာတန်း350ထောက်ပံ့ဖို့ကမ္ဘာ့ဘဏ်ကမနစ်ကသဘောတူခဲ့တာပါဂျပန်အစိုးရကလည်းကူညီထောက်ပံ့မှုတွေကိုရပ်ဆိုင်းကြောင်းမတ်လမှာကြေညာပါတယ်ဂျပန်ကုမ္ပဏီပေါင်း450လောက်မြမကုန်ထုတ်လုပ်ငန်းကဏ္ဍမှာလုတ်ကင်နေတာကြောင့်ဂျပန်ပါဝင်မှုဟာတိသာထင်ရှားပါတယ်ဂျပန်နောက်ဆုတ်သွားတာကိုတရုတ်ကအခွင့်ကောင်းယူပြီးမြမနိုင်ငံမှာပုံမိုးရင်းနှီးမြှုပ်နှံလာနိုင်ပါတယ်စစ်တပ်ရဲ့အာဏာသိမ်းရောဂါဟာနိုင်ငံသားကုမ္ပဏီတွေကိုထိတ်လန့်စေတာမို့တရုတ်အတွက်အခွင့်ကောင်းလို့ဖြစ်နေပါတယ်
မြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးကြတဲ့အမေရိကန်၊ဗြိတိန်နဲ့ကနေဒါကတော့စစ်ကောင်စီရဲ့ဒေါ်လာဝင်ပေါက်တွေကိုပိတ်ဆို့ဖို့အတွက်တန်ခတ်အရေးယူနေပါတယ်။ကြောက်မြင့်တဲ့ကြောက်စင်းလုပ်ငန်း၊ပလဲလုပ်ငန်း၊တစ်လုပ်ငန်းစတာတွေကို တန်ခတ်ပိတ်ဆို့ကြပါတယ်လွန်ခဲ့တဲ့ April လကတည်းကနေပြည်တော်မှာကျောင်းမြေဒေါ်လာတန်း20ဘူးရောင်းရပါတယ်ကျောင်းမြေလုပ်ငန်းဟာစစ်တပ်ပိုင်လိုဖြစ်နေတာမို့ဒီလုပ်ငန်းကိုအရေးယူတာဟာအထည်ရောက်ဆုံးတန်ခတ်မှုဖြစ်ပါတယ်တဘာဝတန်ဝင်းနဲ့ရေနံလုံငန်းမှာတိုးတွန်းတဲ့ Chevron ကပေးတဲ့ဒေါ်လာတွေကိုစစ်ကောင်စီမတုံ့တန်အောင်လုပ်ဖို့ကလည်းအရေးကြီးတယ်လို့ Global Witness အဖွဲ့ကဆိုပါတယ
်တန်ခတ်အရေးယူတဲ့ကာလမှာမြန်မာနိုင်ငံမှာရင်းနှီးနေတဲ့နိုင်ငံခြားကုမ္ပဏီတွေဘယ်လိုဆက်လုပ်မယ်ဆိုတာကလည်းစိတ်ဝင်စားဖို့ကောင်းပါတယ် March လအထိသွင်းကုန်65ရာခိုင်နှုန်းပို့ကုန်45ရာခိုင်နှုန်းကျဆင်းသွားတာတွေ့ရပါတယ်မြန်မာပြည်မှာရင်းနှီးမြှုပ်နှံနေတဲ့နိုင်ငံခြားလုပ်ငန်းရှင်အသင်း၁၀သင်းကစစ်တမ်းကောက်ယူပြီးအစီရင်ခံစာတွေထုတ်ပြန်ထားပါတယ်။မင်းမြတ်တဲ့ကုမ္ပဏီ390ကျော်မှာနိုင်ငံခြားကုမ္ပဏီက316ခုနဲ့မြန်မာကုမ္ပဏီက54ခုပါဝင်နေပါတယ်။အဲ့ဒီထဲမှာဂျပန်က182ခုပါဝင်ပြီးအနောက်တိုင်းက115ခု၊အာဆီယံ18ခု၊အိန္ဒိယ2ခုနဲ့တောင်ကိုရီးယား2ခုပါဝင်ပါတယ်။ဒီကုမ္ပဏီတွေဟာ2020တနှစ်လုံးကိုဗစ်ဒဏ်ခံရပေမဲ့အခြေအနေမပြတ်အောင်ထိန်းသိမ်းထားနိုင်ခဲ့တာတွေ့ရတယ်လို့စစ်တမ်းမှာဖော်ပြပါတယ
်။ခီးတဲ့လုပ်ငန်းကလွှဲရင်အလုပ်ရဆန်းလိုက်ရတဲ့ကုမ္ပဏီဟာမရှိသလောက်ရှားပါတယ်လို့ဆိုပါတယ်2021ဇန်နဝါရီလရောက်တော့ကုမ္ပဏီအများစုဟာလက်ရှိအခြေအနေကိုဆက်ထိန်းပြီးလုပ်ငန်းတိုးချဲ့နိုင်ဖို့စီမံချက်တွေလှုပ်လာတာတွေ့ရပါတယ်ဒါပေမဲ့ February လစစ်အာဏာသိမ်းမှုကြောင့်စီမချက်အားလုံးရပ်ဆိုင်းသွားပါတယ်စစ်အာဏာသိမ်းပြီးနှစ်လအကြာမှာရင်ဆိုင်ရတဲ့ဒုက္ခဟာတစ်နှစ်လုံးကိုဗစ်ရောဂါဒဏ်ခံရတာတဲ့ပိုဆိုးတယ်လို့ကုမ္ပဏီတွေကပြောပါတယ်ဝင်ငွေလုံးဝမရှိတော့လို့လုပ်ငန်းရပ်ဆိုင်းလိုက်ရတဲ့ကုမ္ပဏီတွေများပြားလာပါတယ်စစ်အာဏာသိမ်းမှုကြောင့်ဝင်ငွေကျဆင်းနေတော့ဆက်လက်ရပ်တည်နိုင်ဖို့အတွက်အလုပ်သမားကိုလစာလျှော့ပေးတာမျိုးတွေရှိလာပါတယ်အလုတ်သမားရှော့ပြစ်တာလည်းများပြားလာပါတယ်။ဒါပေမဲ့ဒီနှစ်ကုန်မှာနိုင်ငံရေးစီးပွားရေးအခြေအနေကောင်းလာမလားလို့စောင့်ကြည့်နေတဲ့ကုမ္ပဏီတွေလည်းအများကြီးရှိပါသေးတယ်။အောက်တိုဘာလလောက်မှာအခြေအနေကောင်းမလာဘူးဆိုရင်တော့လုပ်ငန်းအားလုံးရပ်ဆိုင်းပြီးတွက်ခွာမဲ့ကုမ္ပဏီတွေတိုးပွားလာနိုင်တယ်လို့နိုင်ငံခြားကုမ္ပဏီစစ်တမ်းမှာသုံးသပ်ထားပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့သုံးသက်ချက်ကိုနားဆင်ရပြီးအခုတစ်ခါတော့ဦးဝင်းမင်းရဲ့ကျန်းမာရေးခန္ဓာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာကိုဗစ်ဗီဇပြောင်းပိုးမျိုးကွဲသစ်တွေကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်ကုသရောဂါဗေဒကျွမ်းကျင်သူကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းစိုးနိုင်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคคุเซยอกาจ้วงจินดูดรตันไนซูครับเราเนี่ยမြန်မာနိုင်ငံမှာအခုဒီကိုဗစ်ဗီဇာပြောင်းပိုးမျိုးကွဲသစ်တွေပေါ့เนาะဝင်လာတာတွေရှိလာတာမှာအရင်ဗီတင်ကဒီပိုးမျိုးကွဲသစ်အပြင်အခုဒီတကဘာလုံးကိုချင်းချောက်လာနေတဲ့အိန္ဒိယကပိုးမျိုးကွဲသစ်လဲပါလာတာကိုတွေ့ရတဲ့အခါကျတော့နောက်ဒီတွေ့တဲ့ဒေသတွေကလည်းဒီနေဆက်အပြင်ပေါ့เนาะဒီတခြားမြို့ကြီးတွေဖြစ်တဲ့မန္တလေးရန်ကုန်အထိပါတွေ့လာရတဲ့အနေအထားမှာပြည်သူတွေဘက်ကနေပြီးတော့ကာကွယ်ရေးတွေကိုပုံမှန်တည်လုပ်နေကြမက်စ်ပစနနှကောင်စီတက်တာနောက်လက်ဆေးတာခက်ခွာနေတာအပြင်တခြားရောဘာတွေတည်ထားလုပ်ဆောင်ဖို့အတွက်အမြန်အချမ်းပြည့်နေတယ်ဆရာ
အဓိကတော့ကျွန်တော်ကဒီတိုင်းလေးကတော့အရေးတဲ့ကြီးရယ်ပေါ့နော်ဆရာအဲ့တော့ဒီကျွန်တော်ကဒီကိုဗစ်နဲ့ပတ်သက်လာရင်နံပါတ်1ကတော့ကာကွယ်တဲ့အပိုင်းပေါ့နံပါတ်2ကတော့ထိန်းချုပ်တဲ့အပိုင်းပေါ့နံပါတ်3ကတော့ကုသတဲ့အပိုင်းဆိုပြီးအဓိကအရေးကြီးတဲ့အပိုင်းတုံးပိုင်းပေါ့နော်အဲ့တော့ကာကွယ်တဲ့အပိုင်းမှာတော့ဒါအားလုံးနဲ့တည်ကြတဲ့ကာကွယ်ဆေးတွေပေါ့နော်ကျွန်တော်တို့ဒီမှာလဲကိုဗစ်ရှီးနဲ့ဒိုင်နိုဖိုင်းနဲ့ကျွန်တော်တို့နှစ်မျိုးထိုးပေးနေပေါ့နော် coverage ကလည်းကျွန်တော်တို့ 1.7 1.8 million လောက်ပေါ့နော်လူကျွန်တော်တို့အဲ့လောက်ထိကျွန်တော်တို့ထိုးပေးနိုင်ခဲ့တဲ့နေသားပေါ့အဲ့တော့ဒီဟာကိုပြန်ကြည့်လိုက်တဲ့အခါဒီကိုဗစ်ရှီးရဲ့ဒီ effectiveness ပေါ့ဒီမူရင်းကိုဗစ် strain ဆိုရင်တော့ more than 90% လောက်ဒါ efficacy ရှိတယ်ကနအယ်ဖာနဲ့ B117 ပေါ့နော်အယ်ဖာ strain ဆိုရင် 76 လောက်ကာကွယ်ပြီးတော့ကနဒယ်တာ strain ဆိုရင် more than 60% ကာကွယ်ပေးနိုင်တယ်ဆိုတော့ဒါတော်တော်ကြီးကိုကာကွယ်ဆေးရဲ့ထိရောက်မှုကလည်းရှိနေသေးတဲ့အနေထားပါဆိုတော့ကျွန်တော်ကာကွယ်ဆေးထိုးနှံတဲ့လုပ်ငန်းတွေမှာလည်းကျွန်တော်ပူးပေါင်းပါဝင်ပြီးတော့ဒီထိုးနှံခြင်းကိုနိုင်ဖို့လိုတယ်ပေါ့နော်ဘာလို့ကာကွယ်ဆေးဆိုတာက 50% အထက်ကိုကာကွယ်ပေးနိုင်ရုံပဲတော်တော်ကြီးကိုဒါကာကွယ်ဆေးတော့ကောင်းမှာစသုံးရတဲ့အနေထားဖြစ်ပြီပေါ့နော်ကျွန်တော်နေ့စဉ်နေ့တိုင်းထိုးနေတဲ့
ဓာတီတို့ကိုကာကွယ်သေးရေဆိုရင်ဒါခုနပြောတဲ့ 50% တတ်ချလဲပဲဒီ effectiveness ကရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ရောဒီကာကွယ်မှုအတွက်ဘာထပ်ပြောခြင်းတွေလဲဆရာကြီး
ဒီ mask တက်ခြင်းဒီခြင်းကတ်သွားကွာနေခြင်းပေါ့ဒီအရာလည်းအမှန်တမ်းမထိရောက်တယ်ဗျာအဲ့တော့ဒီ mask တက်တယ်ဆိုတာလည်းအနည်းဆုံး3လပါတဲ့ mask တွေကိုတက်ဖို့လိုတယ် surgical mask ဖြစ်ဖြစ် close mask ဖြစ်ဖြစ်ပေါ့အဲ့ကျွန်တော်တို့စနစ်တကျတက်ဖို့လိုတာပေါ့နော်မေးထိတ်ထားလို့မရဘူးပေါ့ဒီအခါကျတော့ဒီ virus ကဘလောက်ပဲသူကကူးစက်လုံးညင်းနေတယ်ပြောပြောပေါ့နော်ခုနမက်တက်ထားတဲ့အချိန်မှာဒီမက်ကိုဖောက်ဝင်နိုင်တဲ့အနေထားတော့ဒီ virus မှာမရှိသေးဘူးပေါ့ဒုတိယတစ်ချက်ကတော့ဒီ virus ကဒီမျက်နှာပြင်ကလည်းအစီလွှာနဲ့ဖွဲ့ပြီးသားတဲ့အခါကျတော့ဆက်ပြာနဲ့တွေ့ရင်ဒီအစီလွှာပြုတ်ကွဲသွားတယ်ပေါ့နော်အဲ့တော့ဒီလက်ကို second 20ကြာတွေ့ချင်းဆိုတာလေသူကသူမျိုးဘလောက်ပဲကြောင်ကြောင်ဒီ virus ကမခံနိုင်ဘူးပေါ့ဒီအခါကျတော့ဒီ virus ကတဘာဝအရာကျွန်တော်တို့လက်ချူထိုးလိုက်ရင်အားလေးပဲတော့ထိရောက်တယ်နှာခြေချောင်းဆိုးရင်ပိုရောက်တယ်ပေါ့နော်အဲ့လိုနေတယ်မှာမက်တာတက်ထားမယ်ဆိုရင်ဒီမက်ဆင်ကနေပြီးတော့အဝေးရောက်စေအကြောင်းရှိတော့အဲ့တော့တက်နိုင်တယ်မြတ်ဦးနဲ့သူ6ပေကွာခတ်ခွာပါနေတယ်ဆိုရင်ခုနဒီ infected ပေါ့နော်ဒီရောဂါပိုးရှိနေတယ်ဒီမှာနောက်တစ်ယောက်ကိုကူးရအကြောင်းရှိတော့ဒီဟာလေးတွေကကျွန်တော်တို့အားလုံးသိတယ်လို့ပြောပေမဲ့တကယ်တမ်းကူးစက်ရောဂါပေးရမှာပက်တန်ထိရောက်ပါ
ဟုတ်ကဲ့ဆရာနော်ဒီနေရာမှာကာကွယ်ဆေးထိုးပြီးသူတွေအနေနဲ့ရောကာကွယ်ရေးဘလို့လှုပ်တင်တာနဲ့ပတ်သက်ပြီးတော့ပါအကြံပြုချင်တယ်ဆရာကြီ
းအရေးကြီးတဲ့ချက်ကကာကွယ်ဆေးထိုးပြီးရင်လည်းကာကွယ်ရေးနည်းလမ်းတွေကိုဆက်လက်လိုက်တာဟုတ်လို့ပေါ့နော်။ဘာလို့ဆိုကာကွယ်ဆေးထိုးပြီးတဲ့လူတွေမှာဖမ်းဖောင်းပေါ့နော်ပရိုတက်ရှင်ကတော့ရတယ်။သူ့မှာယောဂကျင်းထန်တယ်ဖြစ်ဖို့အတွက်ကတော့ခွင်လန်းနေတယ်ပေါ့။ဒါပေမဲ့ तू ကနေဆက်ပြီးကယ်ရီယာဖြစ်လာမဖြစ်လာဆိုတာဆက်လက်ပြီးလေ့လာနေရောဘာလို့ဆိုနှာခေါင်းမှာရသီးနဲ့ကြည့်ရင်ဘယ်လိုမှမြင်နိုင်တဲ့အခြေအနေကနှာခေါင်းမှာကတ်သွားပဲအဲ့တော့မတ်မတက်သားလို့ဆိုတော့ကတ်ပါပေါ့နော်တင်းရံကတ်သွားပဲဒီနှာခေါင်းပါးစပ်ဒီချူချူတွင်းတဲ့နေရာဒါပေမဲ့အဲ့ဒါကိုယူပြီးတော့အိမ်ပြန်မယ်ဆိုရင်အိမ်မှာကာကွယ်ဆေးမထိုးရသေးတဲ့ဒီသားစုဝင်လေးပေါ့နော်ဒါမှမဟုတ်လို့ပေါ်ကန်ပဲဒီမထိုးရသေးတဲ့ဒီရှိရင်သူ့ပြားနေတစ်ဆင့်ဒီရောဂါစက်တက်ပူသွားနိုင်တဲ့ဟာလေးရှိရပေါ့နော်အဲ့တော့ဘာပဲပြောပြောတော့သူ့ကိုယ်တိုင်ရလဲဟိုဖြစ်နိုင်တဲ့အတိုင်းတားရှိသေးတယ်ဘာလို့ကဘာပေါ်မှာမိမိကာကွယ်ဆေးရမှာယောဂါတစ်ခု 100% ကာကွယ်နိုင်ပါတယ်ဆိုရင်အာမခံခြင်းနဲ့ထိုးလို့ရတဲ့ကာကွယ်ဆေးမရှိသေးဘူးဗျာအဲ့တော့ကျွန်တော်တို့ကဒီကူရိုင်းရလည်းဖြစ်နိုင်တယ်ပြင်းပြင်းထန်ထန်ဖြစ်နိုင်ဖို့ chance နည်းတယ်ဆိုရင်လည်းဒီပြင်းပြင်းထန်ထန်ဖြစ်နိုင်ဖို့ chance ပဲနည်းတာဖြစ်နိုင်တဲ့အခွင့်အရေးလည်းရှိသေးရပေါ့နော်အဲ့လိုပဲသူကနေတစ်ဆင့်ဆက်ပြီးတော့ပြတ်နိုင်တဲ့ဟာလည်းရှိရကြောင်းမလို့ဒီကာဝေးသေးထိုးပြီးရင်လည်းခုနပြောတဲ့ mask တက်လက်စေးခက်ခွာခွာနေခြင်းပေါ့နော်ဒီလူေးချောင်းချင်းချင်းတရားကိုကျွန်တော်လိုက်နာဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကအခုဒီအိန္ဒိယမျိုးကွဲသစ် Delta ကဒီတိမ်မျိုးကွဲသစ် alpha အပါဝင်ပေါ့နော်တခြားမျိုးကွဲသစ်တွေနဲ့ဘလို့အဓိကကွာတာကိုတွေ့ထားရလဲဆရာ
ဒီ delta ရဲ့သဘောကသူကကူးစက်မှုတော့တော်တော်လေးကိုမြန်တယ်ကျွန်တော်ကခုနဒီ alpha တော့ဆိုရင်ကျွန်တော်ကမူရင်းတဲ့50အကန့်တော့ပုံပြန်တယ်ပေါ့နော် 30-50% ပုံပြန်တယ်အဲနောက်ထပ်ဒီ delta အဲ့ခုနဒီ alpha မြန်တာနဲ့နောက်ထပ်သူက100အကန့်တော့ပုံပြန်တယ်ပြောရဲဆိုတော့နှစ်ဆပေါ့နော်နှစ်ဆပုံပြန်တဲ့သဘောရှိတယ်အထူးသဖြင့်ကျွန်တော်တို့ကဒီ endo set တင်နေမှာလေအလုံးပိတ်ခန်းတွေလေဝင်တွေအတွက်မကောင်းတဲ့ခန်းတွေမှာအစာတစိမ့်နေနဲ့အတူဒီအကာအကွယ်မရှိဘဲနဲ့အချင်းကြကြလုံးဝမနေတဲ့ဘူးအကာအကွယ်ရှိလို့ mess တက်မယ်ဆိုရင်တော့မှတခြားလူတွေနိမိကက်ကက်မနေတဲ့ဘူးလက်ကိုပြန်ဖေးတဲ့နဲ့ကက်နိုင်တဲ့များခော့ခော့ခွာနေတဲ့အကာအကွယ်အပြည့်ဝယူတဲ့တယ်အဲဒါကိုကျွန်တော်တို့ကလည်းဖြစ်နိုင်တယ်ဆိုတော့ကမ္ဘာကျန်းမာရေးဖွဲ့ရလဲဒါသူကလက်ခံထားတဲ့အနေအထားရှိရပါတော့အဲတော့ပို့ပြီးတော့ကျွန်တော်တို့လေထားဖို့လိုပါလေအဲ့တော့လေဝင်လေထွက်ကောင်းတဲ့နေရာနေဖို့လိုတယ
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာကူးစက်ခံရလို့ရှိရင်အန်ဒီရဲ့ကြီးနိုင်တဲ့ဒီသက်ကြီးတွေအပေါ်ပေါ်နော်တို့တို့တော့ကောဘယ်လိုအကြံပြုချင်လဲဆရာကြီ
းအပြင်ထွက်လေထွက်တာရှိတဲ့လူတွေအားလည်းဖြစ်နိုင်ရင်ဒါအိမ်မှာခုနယောဂခံရှိတဲ့လူအသက်အရွယ်ကြီးနေတဲ့လူတွေနဲ့အိပ်ပြီးနီးနီးကက်ကက်နေတဲ့လူတွေသမင်းစားရင်တော့အတူတူနည်းနည်းသေးဆိုင်မစားသင့်ဘူးဆရာကြီးဘာကြောင့်လဲဆိုတော့ကိုယ်ကတယ်လာတဲ့လူရှိရင်အသက်ကလူကြီးကိုဝင်သွားရင်သူမှဒီ delta ပူဆိုးတာဆရာကြီး alpha နဲ့ပူဆိုးတာ alpha မှာ severity ပြင်းထန်မှုပေါ့ဆရာကြီးပုံမြင့်တယ်လို့ပြောဖို့အတွက်ကိုသိအနေပေါ့နော်ဟို evidence ကရှာနေရတယ်ဒါပေမဲ့ delta ဝင်တော့ပြင်းထန်မှုပို့ပြီးတော့ရှိတယ်ဆိုတဲ့ဟာတွေကတော့တွေ့လေရနေရတဲ့အနေထားပေါ့နော်သူချင်းဒီကျွန်တော်အိန္ဒိယချက်တင်တွေကိုပြန်ကြည့်အဲ့တော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်ပို့ပြီးတော့တတိထားပြီးကိုယ့်ကိုယ်ကာကွယ်သလိုကိုယ့်မိသားစုကိုလည်းကာကွယ်ပေးဖို့လိုပါတယ်ဘလူးမှာတော့ဆရာရဲ့ COVID-19 ပိုးကြီးကိုနှာခေါင်းမှာကပ်ပြီးတည်ပြီးတော့အိမ်ကိုပြန်ကျင်းလာပါဘူးပေါ့နော်အဲ့တော့အဲ့လိုပြန်ရင်ကိုကလည်းနှာခေါင်းအိမ်ရောက်တဲ့ဆန်းကျင်တော့ချွတ်မယ်နှာခေါင်းကင်ပြီးမယ်ခြားပစ္စည်းတွေကင်ပြီးမယ်မိသားစုဝင်တွေကသူကင်တဲ့ပစ္စည်းလာကင်မယ်နှာခေါင်းပြန်ကင်မယ်သူကဝင်သွားမှာပေါ့နော်အဲ့ဒီပြင်ကဒယ်တာဆိုရင်တော့အိမ်ထဲမှာအလုံးပိတ်ပြီးတော့အဲယာကွန်းတွေဝင်နေတယ်ဆိုရင်မိသားစုလိုက်တော့ကူးစက်နိုင်တဲ့နေရာရှိ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒေါက်တာတန်းနိုင်စိုးနဲ့ဦးဝင်းမင်းတို့ဆွေးနွေးတင်ဆက်သွားတဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေရဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နယ်ဝေါ်လီဒေသမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအရေးယူနိုင်ဖို့အရှိတောင်ပိုင်းစစ်ဌာနချုပ်က KNU ကရင်အမျိုးသားအစည်းအုံဖို့မှာကန့်ကွက်စာပို့ပါတယ်။ချင်းပြည်နယ်ထန်တလန်မြို့နယ်မှာစစ်ကောင်စီနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ CDF တို့အကြားတိုက်ပွဲကြောင့်ရာနဲ့ချီတဲ့ဒေသခံပြည်သူတွေအိန္ဒိယနိုင်ငံကိုတိမ်းရှောင်နေကြရတယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတန်ရန်မြို့မှာဌာနေပြည်သူစစ်ကနေတပ်သားတစ်ကောက်ယူနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြဝတီမြို့နယ်ဝေါ်လီဒေသမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအရေးယူနိုင်ဖို့အတွက်စစ်ကောင်စီရဲ့အရှိတောင်တိုင်းစစ်ဌာနချုပ်က KNU ကရင်အမျိုးသားစီယုံဘဟုကိုဇွန်လ23ရက်နေ့ရက်စွဲနဲ့ကန့်ကွက်စာပေးပို့လိုက်ပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNDO တပ်ဖွဲ့ဝင်တွေဟာမြဝတီမြို့နယ်ကနဲလေးမော်ခီလမ်းပေါ်မှာတရားဆောက်လို့ရေးတမား39ဦးကိုဖန်စီခေါ်ဆောင်ပြီး25ဦးကိုတပ်ဖြတ်လိုက်တဲ့ဖြစ်စဉ်မှာပါဝင်နေတဲ့သူတွေကိုအရေးယူဆောင်ရွက်ဖို့အတွက် KNU ဘက်ကကူညီပေးဖို့စစ်ကောင်စီပေးပို့တဲ့ကန့်ကွက်စာမှာဖော်ပြထားပါတယ်အဆိုပါလမ်းလှုပ်သားတွေဟာအပြစ်မဲ့အယက်သားလမ်းလှုပ်သားတွေမဟုတ်ပဲနယ်မြေစိုးမိုးရေးနဲ့ဒေသတွင်းစုံစမ်းထောက်လှမ်းပြီးအချက်လက်ပေးပို့ဖို့အတွက်စစ်ကောင်စီကလွှတ်ထားတဲ့တပ်ဖွဲ့ဝင်တွေဖြစ်တယ်လို့ KNDO စစ်ဦးစီးချုပ်စောနယ်ဒါမြကပြောထားပါတယ်။အဲ့ဒီဒေသမှာ KNU ထိန်းချုပ်နယ်မြေဖြစ်ပြီးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေမလုပ်ဖို့ KNDO ဘက်ကမကြာခဏတတိပေးတာတွေလည်းရှိနေပါတယ်
ချင်းပြည်နယ်တံတလန်းမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းကစပြီးအာဏာသိမ်းစစ်ကောင်စီနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ CDF အကြားတိုက်ပွဲဖြစ်ပွားမှုတွေကြောင့်ရန်နဲ့ချီတဲ့ပြည်သူတွေဟာတစ်ဖက်နိုင်ငံအိန္ဒိယနိုင်ငံမီဆူရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တံတလန်းမြို့နယ်ထက်ကပြည်သူအယောက်300ကျော်ဟာချင်းပြည်နယ်နဲ့ဆက်ဖြစ်တဲ့မီဆူရန်ပြည်နယ်ဂျန်ဖိုင်းခရိုင်ပါကွန်ဖာဖိုင်းနဲ့ချောင်းတွေ့ကျေးရွာတို့တွေမှာစစ်ပေးရှောင်နေကြရပါတယ်။မီဆူရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ပေးရှောင်အရေးနဲ့ပတ်သက်ပြီးမီဆူရန်ပြည်နယ်ဝင်ကြီးချုပ်ပူဆိုရမ်ထန်ငါနဲ့ဒေတာတွင်ဩစာတက်ကီမှအကြီးဆုံးအဖွဲ့အစည်းဖြစ်တဲ့မီဆိုရူငင်အတင်း YMA တို့ဆွန်လ15ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးစစ်ပေးရှောင်တွေကိုကူညီထောက်ပံ့ပေးဖို့ပန်ဒံငွေလျာထားပြီးဖြစ်တယ်လို့မီဆူရန်ပြည်နယ်ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်
ရခိုင်ပြည်နယ်မှာယခုရက်ပိုင်းအတွင်းမိုးအဆက်မပြတ်ရွာသွန်းပြီးလေပြင်းတိုက်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခတွေစခန်းတွေမှာနေထိုင်ရေးအတွက်အခက်အခဲကြုံနေကြသလိုကျန်းမာရေးအတွက်ပါစိုးရိမ်နေကြရတယ်လို့သိရပါဗျ။အခုလိုအခက်အခဲဖြစ်နေတဲ့စခန်းတွေကတော့ရတိတောင်၊ဘူရီတောင်၊ကြောက်တော်၊မြောက်ဦးနဲ့မြေပုံအပါအဝင်မြို့နယ်6ခုကဒုက္ခတွေစခန်းတွေမှာဖြစ်တယ်လို့ကူညီပေးနေသူတွေကပြောပါဗျ။ဒုက္ခသည်တွေနေထိုင်တဲ့အဆောက်အဦတွေဟာပုဂ္ဂလိကအလူရှင်တွေရဲ့အကူအညီနဲ့ဝါဒဏ္ဍာရီတွေနဲ့ဆောက်လုပ်ထားတာဖြစ်တယ်လို့နနစ်ကြော်ကြားလာပြီးဖြစ်တဲ့အတွက်ပျက်စီးမှုတွေကြောင့်အမိုးမလုံတာနဲ့ရေရှမ်းမှုတွေဖြစ်ပေါ်နေတဲ့အတွက်ကလေးနဲ့တက်ကြီးပိုင်းတွေကူးစက်ရောဂါဖြစ်မှာကိုလည်းစိုးရိမ်နေရတယ်လို့မြောက်ဦးမြို့နယ်တင်ညိုစခန်းမှာနေထိုင်သူကိုအောင်မြင့်ကပြောပါတယ်ရခိုင်ပြည်နယ်မှာအစိုးရစစ်တပ်နဲ့ AA တို့အကြမ်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူနှစ်သိန်းနီးပါးနေရကနေစွန့်ခွာကြရပြီးအခုခါတိုက်ပွဲတွေရပ်တန့်နေတာ၈လနီးပါးရှိနေပြီဖြစ်တဲ့အတွက်နေရပြန်သူတချို့ရှိပေမဲ့လုံခြုံရေးစိတ်မချရသေးတဲ့အတွက်အများစုဟာနေရမပြန်ဘဲဒုက္ခတွေစခန်းတွေမှာရှိနေကြပါတယ်
မွန်ပြည်နယ်ရေးမြုပ်တဲ့အောင်မြင့်တာရက်ကွယ်အလကနှစ်ကျောင်းရှိမှဆွန်လ14ရက်နေ့ညနေ 3:00 နာရီကျောင်းစင်းချိန်မှာကလေးတွေအတွက်လမ်းမပေါ်ကားလမ်းရှင်းပေးနေတဲ့ရမီရဖနှအူတနပ်ပစ်ခံရပြီးတအူးကနေရာမှာပွဲချင်းပြီးတည်ဆုံသွားပါတယ်။နှစ်ထင်မှာပစ်ခံရတဲ့ရမီရဖတအူးကတည်ဆုံသွားတာဖြစ်ပြီးရက်ကွယ်အုပ်ချုပ်ရေးမှူးကတော့လက်မှာတနပ်တန်ရာထိမှန်ပြီးတော့မော်ရမြိုင်စစ်ဆေးရုံမှာစေဝါကူတခံနေရတာဖြစ်ပြီးမေလ25ရက်နေ့ကလေးကအဲ့ဒီရက်ကွယ်အုပ်ချုပ်ရေးမှူးကိုလက်ပစ်ပုံးနဲ့ပစ်ပေါက်ပြီးပေါက်ကွဲခဲ့ပေမဲ့တိုက်ခိုက်မှုမရှိခဲ့ ဲ့တယ်လို့စွန်လတုံးရက်နေ့ကလည်းရက်ွက်ယုံအနီးမှာရှိတဲ့အလကနှစ်ကျောင်းကိုလက်ပြပုံပစ်တွင်ခဲ့ပေမဲ့ပောက်ကွဲခြင်းမရှိဘူးလို့ဒေတာခန်တွေကပြောပါတယ်။ရေးမြုံနယ်တွင်အေဘီလာနောက်ဆုံးအပတ်ကနေအခုထက်ထိပုံပောက်ကွဲမှုလက်ပြပုံပစ်ခံရမှု15ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်
။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ထက်မှမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တပ်ဖွဲ့တွေဖြစ်တဲ့တအန်းပလောင်တပ်ဖွဲ့ TNLA နဲ့ကိုကန့်တပ်ဖွဲ့ MNDAA တို့ကနေတပ်တားတက်ကောက်ယူနေပါတယ်လာရှိုးမြို့အရှေ့မြောက်ဘက်မိုင်30ကျော်အကွာမှာရှိတဲ့မုံကျက်အုပ်စုထက်မှာဇွန်လ23ရက်နေ့ကလမ်းပြပေးဖို့ဆိုပြီးရွာသား6ယောက်ကို TNLA တပ်သားတွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ဇွန်လ25ရက်နေ့မှာတော့ဖမ်းဆီးသွားတဲ့ရွာသား6ယောက်ထဲက2ယောက်ကို MNDAA ကရွာကိုပြန်ပို့ပေးပြီးအစားထိုးလူ4ယောက်ပြန်ပို့ပေးဖို့ဆင့်ဆိုသွားကြောင်းနဲ့ပြန်မပေးရင်ရွာအထိဝင်ယူမှာဖြစ်ကြောင်းအုပ်ချုပ်ရေးမှူးကိုပါဖမ်းဆီးသွားမှာဖြစ်ကြောင်းပြောဆိုသွားတယ်လို့အဖမ်းခံရသူတွေနဲ့ဆွေမျိုးတော်ဆက်သူတွေကပြောပါတယ်အလားတူမုံရတိုက်နယ်ထဲကအုပ်စုခုနှစ်စုမှာတော့အုပ်ချုပ်ရေးမှူးတွေကိုအလုတ်ကနားထားဖို့ KIA တပ်ဖွဲ့ကထုတ်ပြန်ထားတယ်လို့မုံရဒေသခံတဦးကပြောဆိုလိုက်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတန်ရန်မြို့မှာဒေသတွင်းလှုပ်ရှားနေတဲ့ဌာနေပြည်သူစစ်ကနေရွာသားတွေစီကနေတပ်သားတွေကောက်ယူနေပါတယ်တပ်သားတစ်တွေမပေးနိုင်သူတွေကိုတော့ပတ်စံပေးဖို့ပြောဆိုလာတာတွေလည်းရှိနေပါတယ်အကြောင်းစုံကိုသိရအောင်နမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ
်ဇွန်လ17ရက်နေ့ညနေပိုင်းကမန်ပန်ထန်နေပြည်သူစက်ကကိုဇလေတွေကတန်ရန်မြို့ရက်ွက်6ကရာအိမ်မူ12ရောက်ကိုဝင်းလောင်ပုံကြီးကျောင်းမြောက်ဘက်ရက်ွက်6ရိုးရာနတ်နန်းဝင်းအတွင်ခေါ်ယူသိမ်းဆုံပြီးတပ်သားတစ်ဆက်4ရောက်ကောက်ပေးဖို့ပြောဆိုကြောင်းဇွန်လ23ရက်နေ့မှာတော့ရာအိမ်မူတူကကြန့်ခိုင်ရေးပါတီဝင်တူရဲ့နေအိမ်မှာရွာသားတွေကိုခေါ်ယူတွေ့ဆုံခဲ့တယ်လို့တန်ရန်မြို့ခံအသက်30အရွယ်ဇီးတေအမျိုးသားတူကရှမ်းပါတာနဲ့အခုလိုပြောပါဗျာ။ဘယ်နဲ့
ဒီကောက်ကရင်းနဲ့ပြန်လာလား
ရွာသားတွေကိုကြန့်ခိုင်ရေးပါတီဝင်တူရဲ့နေအိမ်မှာခေါ်တွေ့တယ်။25ရက်နေ့မှာလူမပေးနိုင်ရင်တတ်တာတယောက်အတွက်30ပေးလဲရတယ်လို့အဲ့ဒီကြန့်ခိုင်ရေးလူကြီးနဲ့ရာအိမ်မူကပြောတယ်ဗျ။ဒါမဲ့နေမြေတစ်ခုနဲ့တစ်ခုကပိုက်ဆံကောက်လာခြင်းတော့မတူဘူး။ကျွန်တော်နေမြေမှာတော့တအိမ်ကိုပိုက်ဆံ5000ဆက်ရတယ်။အချိန်အရန်ဤကတော့ရွာသားတွေအရန်ဒုက္ခရောက်တော့ဗောဗျာ
။တန်ရန်မြို့မှာတပ်မတော်အပါဝင်တိုင်းသားလက်နက်ကင်တပ်ဖွဲ့ပေါင်းစုံနဲ့ထားနေပြည်သူစစ်တွေပါလှုပ်ရှားနေပါတယ်။အခုတန်ရန်ရက်ွက်6အတွက်တတ်တာတက်14ဦးကိုဇွန်လ15ရက်နေ့မှာအပြေးပို့ပေးဖို့တောင်းတာကတော့မန်ပန်ထားနေပြည်သူစစ်တပ်ဖွဲ့ဖြစ်ပါတယ်။တန်ရန်မြို့ကရက်ွက်အုပ်ချုပ်ရေးမှူးတဦးကတော့အခုလိုပြောပါတယ်
ရက်ွက်6ကြာခုနလေးပြီပေါ့တော့မန်ပန်းအီလီယာဖြစ်တဲ့အတွက်မန်ပန်းထဲမှာကူညီမယ်ဆိုလို့ရှိရင်တော့သူတို့ကိုအဆင်ပြေမယ်ပေါ့နော်ဆိုတော့လူထုတဘောသားကိုတောင်းဆိုတော့ပေါ့နော်ဒီမိဖစကားနားမထောင်တဲ့ကလေးတွေရှိတယ်ညီမလေးနော်ဒီမှာပန်းစားတို့တခိုးတို့ဘာတို့ညာတို့အဲ့ဒါတို့လဲဟိုဘီဒက်စ်ကိုထိမ့်ပေးစီချင်တာပေါ့နော်တခြားကြတော့ခူးရက်ွက်လုံးချုံရေးပဲပြန်လုတ်ခိုင်းမှဖြစ်တဲ့အဝေးခေါ်တော့မှမဟုတ်ဘူးပေါ့နော်ဘီဒက်စ်ကလည်းသူကတရားဝင်အဖွဲ့အစည်းလေနော်
တန်ရန်မြို့နယ်ထဲမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA ကိုကန့်တမရော MNDAA နဲ့မန်ပန်ထန်နေပြည်သူစစ်တို့လှုပ်ရှားပါတယ်အဖွဲ့အစည်းတွေများတာကြောင့်တပ်သားတစ်နဲ့ထောက်ပံ့မှုတွေကိုနှစ်စင်ပေးဆောင်နေရတယ်လို့မြို့ခံတွေကပြောပါတယ်ရှင
်ဆက်ပြီးတော့မွန်ပြည်နယ်အတွင်းမှာကြေးရွာအုပ်ချုပ်ရေးမှူးတွေအပေါ်ဒလန်အဖြစ်ပြစ်မှတ်ထားဆွဆွဲတိုက်ခိုက်နေတာတွေမဖြစ်သင့်ဘူးလို့အုပ်ချုပ်ရေးမှူးကပြောပါတယ်ဆန့်ကျင်ဘက်အုပ်စုအနေနဲ့နိုင်ငံရေးဆန်ဆန်ကင်တွယ်တင့်တယ်လို့လည်းထောက်ပြကြပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်မူးတော်မျိုးနဲ့နိုင်နှောင်ကြီးရွာမှာကျောင်းဆရာမတွေ CDM မလုပ်တဲ့သူတွေပေါ့တလန်အဖြစ်ဆွဆွဲတာဟာမဖြစ်သေးဘူးလို့ကြီးရွာအုပ်ချုပ်ရေးမှူးဦးခင်မောင်သွေးကအခုလိုပြောပါတယ
်ကျောင်းတွေဝိတ်ထားတယ် CDM ဆရာမတွေမရှိဘူးအဲ့ဒါတွေ့တဲ့နေရာရှင်းပြလိုက်ဥက္ကမုံထိုးဥက္ကထကြက်ကြက်တတိထအဲ့လိုမျိုးချင်းချောက်ပြီးတော့ line ပေါ်မှာအဲ့ဒီကြောင်းနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြဖို့လိုတယ် CRM လောက်တာမလောက်တာကသူတို့ရဲ့ဆုံးဖြတ်ချက်ပဲလေ။ဟောဒီမိုကရေစီတွားတဲ့နိုင်ငံတစ်ခုဟာရင်းကျိမှုမတူတာတွေဖြစ်တည်မှုမတူတာတွေကိုလက်ခံဖို့လိုတယ
်။ NLD ဆိုရလက်ထက်ကလေးကနိုင်လုံကြီးရွာအောက်စုအများလူတို့စန္ဒာနဲ့ကြီးရွာအုပ်ချုပ်ရေးမှူးဖြစ်ရွေးချယ်တာဝန်ထမ်းဆောင်လာခဲ့တဲ့ဥက္ကမောင်ထွေးကိုလက်ရှိစစ်ကောင်စီလက်ထက်မှာအုပ်ချုပ်ရေးမှူးအဖြစ်ဆက်လက်ပြီးတာဝန်ဆက်ပေးအပ်ခဲ့တာပါ။မွန်ဆန်ရေးဆရာ၊ကဗျာဆရာ၊မ မွန်ပြည်သစ်ပါတီဝင်ဟောင်းနဲ့မွန်မျိုးသားအရေးလှောက်ရှားနေတဲ့မွန်စောနယ်ခေါ်ဥက္ကမောင်တွေအပေါ်စัจကျင်ဘက်အုပ်စုအနေနဲ့ဒလန်လို့တတ်မှတ်ပြီးအကြမ်းဖက်မှုတွေမလုပ်သေးဘူးလို့မွန်ညီညွတ်ရေးပါတီပြောခွင့်ရပုဂ္ဂိုလ်နိုင်တလညီကပြောပါတယ်
။ကျောင်းသားတွေကျောင်းတက်ဖို့ဒါဝိုင်းပြီးတော့ဒါစီယုံရမယ်ဒီပြောဒီပြောဆိုပေးရမယ်ဆိုတာကဒါအုပ်ချုပ်မှုတိုင်းရဲ့တာဝန်ပေါ့နော်။မွန်စောနယ်ကိုပဲနော်ဒီဒလန်ဆိုတဲ့ပုံစံမျိုးဒီကတော့စัจကျင်ဘက်အုပ်စုတစ်ခုအနေနဲ့ပေါ့နော်ဒီအကြမ်းဖက်မှုတွေကြတော့ဒါမလုပ်သေးဘူးလို့မြင်တယ်ပေါ့နော်။
အောက်ချောက်ရည်မှုတွေမှာဒလန်လိုအပြည့်ဝလှောက်ရှားပေးနေတဲ့ပုံကူတွေရှိနေတယ်လို့မိမိခံယူချက်နဲ့ရရွာကောင်းကျိုးတည်ဝင်နေတဲ့ပုံကူတွေလည်းရှိကြတယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးကအခုလိုယူဆပြောဆိုပါတယ်။အောက
်ချောက်ရည်မှုတချို့ကတော့ဒေသနာဝါသနာရင်းခံတဲ့သူတွေတာသူရက်ွက်သူကျေးရွာကောင်းကျိုးတွေရည်ရွယ်တော့ဘယ်လိုထောက်ခံကြလို့ဒီလိုရည်ရွယ်နေလို့ကျွန်တော်မျိုးမဟုတ်ပဲနဲ့ဟိုရရွာအတွက်ကိုတတော်တနေရာနေတော့ကုညီကျင်တဲ့စိတ်နဲ့ပဲတချို့ကလည်းပါရတယ်ပေါ့နော
်လက်ရှိမှာတော့နိုင်ငံတော်ဝန်မြို့ပေါ်ရက်ွက်နဲ့ကြီးရွာအောက်ချွေရမှုတော်တော်များများကဒလန်ဖြစ်တတ်မှတ်ခံနေရပြီးအမည်မသိတနတ်သမားတွေရဲ့ပြစ်ခတ်လောက်ကျန်ခံနေရတဲ့တရင်တွေကတော့နေစဉ်နဲ့အမျှကြားသိနေရပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်မြောက်ရီမြို့နယ်ဝါလီဒေသမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးအရေးယူနိုင်ဖို့စစ်ကောင်စီရဲ့အရှိတောင်တိုင်းစစ်ဌာနချုပ်က KNU ကရင်အမျိုးသားအစည်းအရုံးဗဟိုကိုကန့်ကွက်စာပေးပို့လိုက်ပါတယ်။ချင်းပြည်နယ်ထန်တလန်မြို့နယ်မှာပြည်ခဲ့တဲ့ရက်ပိုင်းကအာဏာသိမ်းစစ်ကောင်စီနဲ့ချင်းဒေသကာကွယ်ရေးတပ်ဖွဲ့ CDF အကြားတိုက်ပွဲဖြစ်ပွားမှုကြောင့်ယာနဲ့ချီတဲ့ဒေသခံပြည်သူတွေအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုထွက်ပြေးတင်းရှောင်နေကြရပါတယ
်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းချေဆိုင်ဘီအန်အိုင်ဝိုင်းတော်သားတွေစူးစိတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်ကိုကြာသာပရိနေညာတိုင်းနဲ့တောက်ကြနေမနဲ့တိုင်းမှာပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်ကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မြန်မာပြည်မှပေးစာများကဏ္ဍမှာတေးသချင်းတောင်းညင်နေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားနိုင်မဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00နာရီကနေ 10:00 ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925/32တို့မှာဖမ်းယူနားဆင်ပါအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
မြန်မာစစ်တပ်ကဖမ်းဆီးထားတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းကန်အုပ်ချုပ်မှု Editor American နိုင်ငံသား Daniel Fenster ကိုကျေးဇူးပြုနေမှာရုံးထုတ်ခဲ့ကြောင်းနဲ့အခုချိန်ထိAmerican ကောင်စစ်ရုံးအရာရှိတွေကိုသူနဲ့တွေ့ခွင့်မပေးသေးဘူးလို့ American နိုင်ငံရဲ့ဌာနပြောခွင့်ရ Ned Price ကပြောပါတယ်။သူကိုတက်မတော်ပြိုကွဲအောင်လှုပ်ဆောင်မှု905ကကြီးနဲ့တရားဆွဲဆိုထားတာဖြစ်ပြီးသူ့လိုအလားတူ905ကကြီးနဲ့တရားဆွဲဆိုခံရတဲ့နောက် American နိုင်ငံသားတဦးဖြစ်တဲ့ကမာရွတ်မီဒီယာ Editor ချုပ်ကိုမမောင်ထွေးခေါ်ကိုနေတန်မောင်ကတော့တနင်္လာနေ့မှာပြန်လည်လွတ်မြောက်လာတာဖြစ်ပြီးအခု American နိုင်ငံကိုပြန်ရောက်လာပြီလို့လည်းပြောပါတယ်။ရန်ကုန်အင်းစိန်အချင်းတောင်မှာအဖမ်းခံရတဲ့ Daniel Fenster ကိုကျေးဇူးပြုနေမှာအထူးတရားရုံးမှာရုံးထုတ်ခဲ့တာဖြစ်ပြီးနောက်ရုံးချင်းကတော့ဇူလိုင်လ1ရက်နေ့ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လုံခြုံရေးတပ်တွေကနိုင်ငံတော်မှာအရတားတွေကိုဆက်လက်ဖိနှိပ်နေတာဟာကြီးမားတဲ့ဒေသရင်းရိုက်ခတ်မှုတွေကိုထပ်ပြီးဖြစ်လာစေတဲ့အတွက်နိုင်ငံတကာကနေတညီတညွတ်ထဲတုံ့ပြန်ဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကတောင်းဆိုကြောင်းအတွင်းရမှုချုပ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျရစ်ကကျေသဘရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာစစ်တပ်လက်နက်မရအောင်တားဆီးရတဲ့အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဂျူလ18ရက်တောက်ကြံနေ့အစည်းအဝေးမှာတောင်းဆိုကြမှာဖြစ်တဲ့အပြင်မြန်မာစစ်တပ်အနေနဲ့2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့ဖမ်းဆီးထားတဲ့ဒေါန်ဆန်းစုကြည်အပါအဝင်မြန်မာခေါင်းဆောင်တွေကိုပြန်ပြီးလွှတ်ပေးဖို့ပါတိုက်တွန်းကြမှာဖြစ်ကြောင်းတန်တမန်တွေရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြထားပါတယ်။
ကျေးဇူးပါခင်ဗျာတည်င်းအချင်းချုပ်ကိုပြောပြသွားတာကတော့ဒေါခင်မျိုးသက်ဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ ကိုခင်မောင်စုံမင်းတို့ဖြစ်ကြပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲထရက်တို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3248နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းဝေးတဲ့လုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ This program